Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VO American အတန်ကနေ2023ခုနှစ်ဇူလိုင်လ15ရက်စနေညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ line to meter 3251 line လက်မီတာ190တို့အပြင် VO ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နှาศင်ကြည့်ရှုနိုင်ပါပြီခင်ဗျာဒီနေ့မှုကတော့ကျွန်တော်ဝင်းမင်ပ
ါမင်္ဂလာပါကျွန်တော်ရန်နိုင်ပါစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူညာပေးသွားမှာဖြစ်ပါတယ်။ American ပြည်တော်စုနဲ့နိုင်ငံတချို့မှာတော့ပြင်းထန်တဲ့အပူဒဏ်ကိုခံစားနေရပြီးတောင်ကိုရီးယားမှာတော့ရေကြီးလို့လူ20ကျော်သေဆုံးသွားခဲ့ပါတယ်။တောင်ကိုရီးယားသမ္မတယွန်ဆော့ယိုနဲ့ Ukraine သမ္မတ Zelensky တို့တွေ့ဆုံပြီးတော့တောင်ကိုရီးယားကလက်နက်မဟုတ်တဲ့အကူအညီတွေပေးသွားမယ်လို့ကတိပြုလိုက်ပါတယ်။တရုတ်နဲ့အိန္ဒိယနိုင်ငံဆက်ဆံရေးတည်ငြိမ်အောင်လုပ်ဖို့လိုအပ်တယ်လို့တရုတ်ဆိုရအကြီးတန်းတာဝန်ရှိသူကအိန္ဒိယနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါကိုရနိုင်အခုလိုသတင်းလွှာတွေအပြီးမှာတော့ဒီညအထူးကြဆုံးသတင်းဆောင်းပါးတွေမှာဆိုရင်လာရှိုးမြို့နယ်ရွှေဆိုင်ရှိဒီမနေ့ဘုံကွဲမှုဖြစ်ပြီး10ဦးကျော်အထဏ်ရရခဲ့တာမှာဒေသခံတူက
ဘူဘူမတ်ဒီအနေနဲ့တန်ညာတန်ညာရတာတဲ့ဆယ်ယောက်ဆိုတော့တန်ညာရတယ်လို့ပြောတယ်။အော်အစီအရတော့မကြားတာသူကြီးလားတော့
အခုလိုသတင်းဆောင်ပါအပြီးမှာတော့စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုသန်စီစဉ်နောက်ဒီမိုကရေစီလူခွင့်ရင်းနဲ့ခပြိုင်ကဘာစီစဉ်ပြီးရင်အာရှနိုင်ငံရေးနောက်လေယာစီးပွားနဲ့နောက်ဥရယာသီစီစဉ်တွေကိုဆက်တိုက်နားဆင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးမှာပါခင်ဗျ။
အမေရိကန်ပြည်ထောင်စုဥရောပနဲ့ဂျပန်နိုင်ငံအပါအဝင်ကမ္ဘာတစ်ဝှမ်းမှာအပူချိန်ဟာစံချိန်တင်လောက်အောင်မြင့်တက်နေတာကြောင့်လူတွေတန်းနဲ့ချီပြီးတော့ပြင်းထန်တဲ့အပူဒဏ်ကိုရင်ဆိုင်နေရပါတယ်။အမေရိကန်မှာတော့ကယ်လီဖိုးနီးယားပြည်နယ်ကနေတက်ဆက်ပြည်နယ်အထိပူလိုင်းဖြတ်တာနဲ့ကြုံနေရပြီးတော့အပူချိန်ဟာစနေနဲ့တနင်္ဂနွေနေ့မှာအပူဆုံးဖြစ်မယ်ဆိုပြီးတော့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ပြင်းထန်တဲ့အပူချိန်ကြောင့်ဂျမရီအန်ဒီတွေဖြစ်ပေါ်နေပြီးတော့လူတွေကိုလည်းနေပိုင်းမှာအပြင်းမထွက်ကြဖို့နဲ့ရေဒက်ခန်းချမှုတွေမဖြစ်အောင်နေကြဖို့တာဝန်ရှိသူတွေကသတိပေးထားပါတယ်။Arizona ပြည်နယ် Phoenix မြို့မှာတော့အပူချိန်ဟာ15ရက်သက်တိုက်စံချိန်တင်ခဲ့ပြီးတော့တောက်ကြာနေကတော့109ဒီဂရီ Fahrenheit ရှိခဲ့ပါတယ်လို့မြို့သားမိုးစလဌာနကပြောပါတယ်။ California ပြည်နယ်က Death Valley မှာဆိုရင်လည်းမနေ့ဖြန်မှာအပူချိန်ကစံချိန်တင်မြင့်တက်ပြီးတော့130ဒီဂရီ Fahrenheit အထိပူပြင်းမယ်လို့ခန့်မှန်းထားကြပါတယ်။ Washington မြို့တော်မှာဆိုရင်တော့လာမယ့်သတင်းပတ်ကုန်အထိအပူဒဏ်ခံစားရမယ်လို့ကြိုတင်ခန့်မှန်းနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံကအမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်မှာရာသီဥတုအရန်ပူလွန်းလာကြောင်းရွှေပြောင်းခြေချနေထိုင်ဖို့ကြိုးစားသူ10ယောက်တေဆုံးခဲ့တယ်လို့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ဥရောပဘက်ကဒီမြေထဲပင်လယ်ဒေသမှာဆိုတဲ့ပူလိုင်းဖြတ်နေတာအဆိုးဆုံးအီတလီနိုင်ငံမှာဒီနေ့စနေနဲ့တနင်္ဂနွေမှာအပူချိန်ကစံချိန်တင်ထက်တက်အောင်မယ်လို့ခန့်မှန်းနေတာကြောင့်ရောမမြို့တော်အပါဝင်မြို့ကြီး16မြို့မှာအနီရောင်ဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်။ဂရီးနိုင်ငံမှာတော့အပူချိန်ကဒီနေ့မှ110ကျော် Fahrenheit ထိရှိလာနိုင်တာကြောင့်ကမ္ဘာလက်ခီးသည်တွေအသွားများတဲ့ Acropolis နဲ့ဒီပန်းညံတွေအများပြားကိုလည်းဒုတိယမြောက်နေ့ဖြစ်ပိတ်ထားပါတယ်။ဒါ့အပြင်ပြင်သစ် Germany, Spain, Poland နိုင်ငံတွေမှာလည်းအပူချိန်ပြင်းထန်တဲ့ဒဏ်တွေနဲ့ရင်ဆိုင်နေရပြီးတော့အာရှဘက်မှာဆိုရင်တော့ဂျပန်အရှေ့ဘက်ကတချို့နေရာတွေမှာမနေ့ပြန်တနင်္ဂနွေနေ့တနင်္လာနေ့တွေမှာအပူချိန်က100ဒီဂရီကနေ120အထိရှိမယ်လို့ဂျပန်မိုးစလဌာနကခန့်မှန်းထုတ်ပြန်ထားပါတယ်ခင်ဗျာ
အခုလိုအနောက်နိုင်ငံတွေနဲ့ဂျပန်မှာရာသီဥတုပြင်းထန်နေတာအပြင်တောင်ကိုရီးယားမှာလည်းမိုးကြီးရေကြီးပြီးလူပေါင်း20ထက်မနည်းသေဆုံးခဲ့ရပါတယ်တောင်ကိုရီးယားနိုင်ငံမှာ3ရက်ဆက်တိုက်မိုးသက်ထန်ရွာသွန်းမှုကြောင့်22ယောက်သေဆုံးပြီး14ယောက်ပျောက်ဆုံးနေတယ်လို့တောင်ကိုရီးယားအစိုးရကဒီနေ့ပြောလိုက်ပါတယ်မိုးကြီးမှုကြောင့်ရေကြီးမြေပြင်မှုတွေဖြစ်နေတယ်လို့ရေကာတာတခုလည်းရေရှမ်းခဲ့ပါတယ်။စနေနေ့ညနေ6နာရီထိနိုင်ငံတော်ဝန်ကဲစင်ကဲတင်ခဲ့ရသူ4,900ကျော်ရှိတယ်လို့တောင်ကိုရီးယားပြည်တွင်းဘေးကင်းလုံခြုံရေးဆိုင်ရာဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။လူပေါင်း9,000ကျော်ကိုလည်းဘေးကင်းရမှာရွှေ့ပြောင်းနေကြဖို့အာဏာပိုင်တွေကအမိန့်ထုတ်ထားပါတယ်။နောက်ထပ်လည်းမိုးဆက်ရွာသွန်းမယ်လို့ခန့်မှန်းထားတာကြောင့်ဘေးလူရာပြောင်းနေကြပေမဲ့သူတွေပိုများလာနိုင်လို့လည်းဆိုနေပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံအတွက်လူသားချင်းစာနာတဲ့အကူအညီနဲ့လက်နက်မဟုတ်တဲ့စီးရဲအကူအညီတွေတိုးပေးသွားမယ်လို့တောင်ကိုရီးယားသမ္မတယွန်ဆော့ယိုက ကီးမြို့မှာသမ္မတဗလိုဒီမီဇလင်စကီနဲ့တွေ့ဆုံစဉ်မှာကတိပြုလိုက်ပါတယ်။ဟမ်မာအုပ်ထုပ်တွေချီကအင်ဂျီတွေကိုမနစ်ကထပ်ပို့တိုးပေးသွားမယ်လို့ပူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတယွန်ဆော့ဂီယိုကပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကဒေါ်လာတန်100ပေးခဲ့ပြီးအခုနှစ်2023ခုနှစ်တွင်ဒေါ်လာတန်150အထိတိုးမြင့်ပေးသွားမယ်လို့လည်းကြေညာပါတယ်။သမ္မတဇလင်စကီကလည်းတောင်ကိုရီးယားမှာအသက်သေဆုံးတဲ့အထိရေကြီးနေချိန်လာရောက်တဲ့တောင်ကိုရီးယားသမ္မတကိုအတိအမှတ်ပြုပြောကြားခဲ့ပါတယ်။
Шановний пане президенте, шановні члени делегації, шановні журналісти, передусім я хочу
вас. Тангурія найгама єджиму жан лубау 20 тэт мне тэй сонг гэле бома ту ніне сэй мгаун фэт жан Ukraine тамра га ванэз га пьо жа гэла фэт баре. Ukraine го дине тоа ёк хэле Тангурія тамра ха лу ри асу лай апьон лай тэк хан гэ яре Бука мю нэ ဒုံးကြီးမြောင်များနဲ့တိုက်ခိုက်ခံရတဲ့အဖင်မျိုးကလူနေရပ်ကွက်တွေကိုအစောပိုင်းကတွားရောက်လည်လာခဲ့ပါတယ်။လီသူအိန်းဒီးယားနိုင်ငံမှာကျင်းပတဲ့နေတိုးစီးမဟာမိတ်အဖွဲ့ထိပ်သီးစည်းဝေးပွဲနဲ့ပိုလန်နိုင်ငံတွေကိုတောင်ကိုရီးယားသမ္မတအခုတစ်ပတ်မှာတွားရောက်ပြီးတဲ့နောက်မှာယူကရိန်းနိုင်ငံကိုရုတ်တရက်တွားရောက်ခဲ့တာပါ။တောင်ကိုရီးယားနိုင်ငံအနေနဲ့ယူကရိန်းနိုင်ငံနဲ့အတူတသားရဲ့ရှီကြောင်းနဲ့ယူကရိန်းကိုကူညီနိုင်မဲ့နီးလန်းတွေကိုရှာဖွေမယ်လို့သမ္မတရုံဆောက်ယူကပြောကြားခဲ့ပြီးတော့ခုလိုတွားရောက်ခဲ့တာပါ။ကမ္ဘာမှာလက်နက်အများဆုံးတင်ပို့ရောင်းချနေတဲ့နိုင်ငံတွေထဲမှာတောင်ကိုရီးယားနိုင်ငံကနံပါတ်၉နေရာမှာရှိတယ်လို့ AFP သတင်းမှာတော့ဖော်ပြထားပါတယ်။ဒါပေမဲ့စစ်ဖြစ်နေတဲ့နိုင်ငံတွေကိုလက်နက်တင်ပို့ခြင်းမပြုရဆိုတဲ့မူဝါဒကြောင့်ယူကရိန်းကိုလက်နက်မဟုတ်တဲ့အကူအညီတွေပေးနေတာဖြစ်ပါတယ်ခင်ဗျာ။
တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ52 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေရက်သွားအောင်တရုတ်နိုင်ငံအနေနဲ့အပြုသဘောဆောင်တဲ့အခမ်းကဏ္ဍကနေပါဝင်ဖို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးပေါက်ဂျင်းကတောက်ချာနေကတိုက်တွန်းလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးပြင်ပမှာတရုတ်နဲ့တောင်ကိုရီးယားထိပ်တန်းစံတမန်အုပ်တည်ထောင်တွေ့ဆုံစဉ်တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကတရုတ်အစိုးရထိပ်တန်းတာဝန်ရှိသူဝန်ကြီးကိုပြောကြားခဲ့တာဖြစ်ပါတယ်။အာဆီယံစည်းဝေးတွေကျင်းပနေချိန်အတွင်းမြောက်ကိုရီးယားကတိုက်ချင်းပြပယ်ထိန်ဒုံးကျည်တစ်စင်းပြစ်လွတ်ခဲ့တာကိုလည်းပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။တောင်ကိုရီးယားမြောက်ကိုရီးယားအနေနဲ့ရန်စတာတွေကိုရပ်တန့်ပြီးတော့ဆွေးနွေးပွဲတွေမှာပြန်လည်ပါဝင်လာဖို့ကတောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့အတွက်ဘုံအကျိုးစီးပွားဖြစ်ပါတယ်။ကိုရီးယားကျွမ်းဝင်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိလာစေဖို့အတွက်တရုတ်နိုင်ငံအနေနဲ့အပြုသဘောဆောင်တဲ့အပိုင်းကနေပါဝင်လာဖို့ကအရင်ကထက်ပိုပြီးအရေးကြီးလာနေတယ်လို့ဝန်ကြီးပတ်ကအလေးပေးပြောကြားခဲ့တယ်ဆိုပြီးတောင်ကိုရီးယားနိုင်ငံရဲ့ဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။တရုတ်အိန္ဒိယဆက်ဆံရေးတည်ငြိမ်အောင်လုပ်ဖို့အိန္ဒိယကိုတရုတ်ကပြောလိုက်ပါတယ်။ဒီမြန်မာအိန္ဒိယနှစ်နိုင်ငံကြီးနှစ်ခုကြားဆက်ဆံရေးတည်ငြိမ်အောင်လုပ်ဖို့လိုအပ်တယ်လို့တရုတ်အစိုးရအကြီးတန်းတာဝန်ရှိသူဝန်ကြီးကအိန္ဒိယနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံစဉ်ပြောလိုက်တာပါ။ဒီတရုတ်နဲ့အိန္ဒိယထိပ်တန်းသံတမန်တွေအင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အာဆီယံဆွေးနွေးပွဲဘေးဘက်မှာမနေ့တောက်ချာနေကပဲတီးတဲ့တွေ့ဆုံစဉ်အခုလိုပြောခဲ့တာပါဒီနှစ်နိုင်ငံကြားရှေ့လျားတဲ့နယ်နိမိတ်ဆက်ဆက်နေတယ်လို့ပိုင်းနဲ့ငင်းပွားမှုတွေလည်းရှိနေပြီးစစ်ပွဲတွေလည်းဖြစ်ခဲ့ဘူးပါလေနှစ်နိုင်ငံကြားတန်ရာတွေစာပြန်လည်ပတ်မှုကူညီမှုလိုတယ်လို့နိုင်ငံကြားမူဝါဒတာဝန်ရှိသူဝန်ကြီးကအိန္ဒိယနိုင်ငံကြားဝန်ကြီးဆာဗရာမန်ယန်ဂျိုင်ရှန်ကာကိုပြောခဲ့တယ်လို့တရုတ်နိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံမှာကျင်းပနေတဲ့ Wimbledon Tennis ပြိုင်ပွဲမှာတော့ Czech နိုင်ငံက Vondrousova ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အမျိုးသမီးတဦးချင်း Final ကိုဒီကနေ့ကစားကြတာမှာ Czech နိုင်ငံက Vondrousova ကတူနီးရှားက Onsjabeur ကို6-4 6-4နဲ့နှစ်ပွဲပြတ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားကြတာဖြစ်ပါတယ်။ဒါဟာသူမအတွက်တော့ Wimbledon ကိုပထမဆုံးအကြိမ်အနိုင်ရတာလည်းဖြစ်ပါတယ်။မနေ့ဖြန်မှာတော့အမျိုးသားတဦးချင်း Final ကိုကစားကြမှာဖြစ်ပြီးတော့ကမ္ဘာအဆင့်1Carlos Alcaraz နဲ့ကမ္ဘာအဆင့်နဲ့ Serbia က Novak Djokovic တို့ဘောလုံးကြမှာဖြစ်ပါတယ်ခင်ဗျာ
The Voice of America သတင်းတွေကိုကိုရနိုင်နဲ့ပြပြခဲ့တာပါအခုတော့လာရှိုးဘုံကွဲမှုသတင်းပါရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မြို့မဆေးကရွှေစံတဆိုင်ရှိမှာဒီနေ့စနေနေ့မနက်ကပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်ဆိုင်ဝန်တန်း10ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဆိုင်ကယ်မှာပုံတက်စင်ပြီးပေါက်ခွဲတာလို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးအလိမ်မှာပြောပြပေးပါဦးခင်ဗျာ
လာရှော့မြို့မြို့မစီမှာရှိတဲ့ဇွဲထံရွှေဆိုင်ရှိမှာဒီကနေ့မနက်၈နာရီဝန်းကျင်မှာပောက်ကွဲခဲ့တာပါလာရှော့မြို့ကတူကဒီပောက်ကွဲမှုမှာအ ਨੇ စုံလူ၁၀ဦးလောက်ထိခိုက်ခဲ့ကြောင်း VOA မြန်မာပိုင်းကိုပြောပါတယ်
ခုနကကျော်လောက်တုန်းကဇွဲထက်ရွှေဆိုင်မှာလေးပောက်တယ်လို့ပြောတယ်ဇွဲထက်ရွှေဆိုင်ကလာရှော့မြို့မစီမှာရှိတာလေမြို့မစီအလယ်မှာတန်ညာတန်ညာရကြတယ်၁၀ရောက်တော့တန်ညာရတယ်လို့ပြောတယ်။အော်အစီအရတော့မစားတာဆိုပြီးလာတော့
တခြားမျိုးကအမျိုးသားတူကတော့ဇွဲထက်ရွှေဆိုင်ကဝန်ထမ်းတွေစိုင်ဖွင့်ဖို့ရောက်လာပြီးတဲ့နောက်စိုင်ရှင်းမှာရပ်ထားတဲ့စိုင်ကယ်တစ်စီးကိုနေရာရွှေ့ဖို့လှုပ်ဆောင်စင်မှာပောက်ကွဲတာဖြစ်ကြောင်းပြောပါတယ်
။ပထမ25မိနစ်လောက်မှာဖြစ်တာ70ကတော့စိန်တိုက်ပုံးကိုစိုင်ကယ်တူပေါက်ခဲကိုကဲပြီးတော့စိုင်ရှင်းမှာပဲစိန်ကလေးရပ်သွားလိုက်တော့မပြီးပါလေ။အဲ့ဆိုင်ရှိကိုရပ်သားလိုက်တယ်။ဒီဆိုင်ရဲ့ဝန်ထမ်းလေးတွေကဖယ်ရီကားနဲ့ရောက်လာတာပေါ့ဗျာ။ဟုတ်ရောက်လာတော့ဆိုင်တော်လေးတယောက်ကစီဆိုင်ကျရှိဖို့ဆိုတော့ကားပေါ်ကနေဆင်းလိုက်တယ်။ဆင်းတော့ဆိုင်ကျကိုရှိတယ်။အဲရှိတဲ့ဒီမှာမိုင်းကပွဲတယ်။ပွဲတဲ့လူကပဲပတ်ပြီးရယ်ကိုကြည့်ပေါ့နော်
။မိုင်းပေါက်ခွဲချိန်မှာဝန်ထမ်းအမျိုးသမီးတွေလည်းဖယ်ရီကားပေါ်ကဆင်းလာနေချိန်ဖြစ်တာကြောင့်အလုံးထိခိုက်ခဲ့တာဖြစ်ကြောင်းနဲ့လက်တယ်တရခန့်ကိုဖမ်းဆီးနိုင်တာမရှိသေးကြောင်းပြောပါရယ်။လာရှော့မျိုးကလူမှုကူညီရေးအသင်းဝင်တူကတော့သူသိရသလောက်ထိခိုက်ဒဏ်ရာရသူ12ဦးရှိပြီး2ဦးကစိုးရိမ်ရကြောင်းပြောပါတယ်
။ဒီလိုဦးပါခင်ဗျာ။အတူတူတော့မရှိတော့စိုးရိမ်ရတာ2ဦးပါခင်ဗျာ
။ဆွဲထက်ရွှေဆိုင်ဟာစစ်မှုရန်ဟောင်းတဦးပိုင်ဆိုင်ပြီးစစ်ကောင်စီအတိုင်းဝိုင်းတဲ့နှိမ့်ဆက်မှုရှိကြောင်းနဲ့လက်ရှိပောက်ကွဲမှုဟာအခွန်ကောက်ယူတာနဲ့သက်ဆိုင်နိုင်ကြောင်းဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့2022ခုနှစ်မတ်လ30ရက်နေ့ကလည်းတရက်ထဲမှာမန္တလေးမြို့84လမ်းနဲ့လမ်း30တောက်မှာရှိတဲ့ဇွဲထက်ရွှေဆိုင်နဲ့62လမ်းမှာရှိတဲ့ဇွဲထက်ရွှေဆိုင်နှစ်ဆိုင်မှာပောက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့တာပါ။လာရှိုးမြို့မှာပြီးခဲ့တဲ့ဂျွန်လအတွင်းက Fully Light Hotel မှာဘုံနှစ်ကြိမ် Golden Hill Hotel နဲ့အာတော့က73စီအယောင်ဆိုင်မှာတစ်ကြိမ်စီနဲ့အ ਨੇ စုံ၄ကြိမ်ပောက်ကွဲခဲ့ပါတယ်။ဒီပောက်ကွဲမှုတွေမှာလည်းလက်တယ်တရခံဖော်ထုတ်နိုင်တာမရှိသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အ ਨੇ စုံ၃ဘွဲလောက်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားလှုပ်ရှားနေတဲ့နေမြေဖြစ်ပါတယ်ရှင်
။လာရှုံဘုံကွယ်မှုတရင်အလိမ်မှာပြပြခဲ့တာပါ။နောက်ချင်းပြည်နယ်ရဲ့ KIA ဌာနချုပ်လိုက်စားနီးတိုက်ပွဲတွေပြင်းထန်နေချိန်မှာမြောက်ပိုင်းတိုင်းမှုနဲ့အရာရှိတချို့ကိုနေပြည်တော်ကဖမ်းသွားတယ်ဆိုတဲ့သတင်းကမဟုတ်ပါဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီနဲ့နှိစက်သူတချို့ကတော့တနေ့ချက်တာရင်းနဲ့ညမှာဒီလိုက်စားထူးစစ်စင်းမှာအဓိကတာဝန်ရှိတဲ့တိုင်းမှုဘူချုပ်ကိုကိုမောင်နဲ့ဆင်းမြင့်ရရှိ6ဦးကိုဖမ်းသွားတာကြားထားပြီးဘာကြောင့်ဖမ်းတာကတော့ဒါကိုတော့မသိရသေးဘူးလို့ပြောခဲ့ပါတယ်ခင်ဗျာအခုတော့စနေညအပတ်စဉ်ခဏတွေပါပထမဆုံးတော့ဒုအသင်အစီအစဉ်ပါလက်နက်ကိုင်တိုက်ပွဲတွေရှိနေတဲ့နေရာတွေမှာဆေးရုံဆေးကန်းတွေပြင်းထန်တိုက်ခိုက်ခံရတာနဲ့ကျန်းမာရေးဆောင်ရှောက်မှုရဖို့ခက်ခဲနေတာတွေကြောင့်ဒေသခံတွေဘလောက်ခက်ခဲဖြစ်နေကြသလဲဆိုတာကို Frontier မြန်မာရဲ့အစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
ကလေးရဲ့သူရဲ့ပြင်းထန်မဟုတ်တဲ့နေရာတွေဟိုအထူးသဖြင့်ကဆေးရုံဆေးကန်းတွေကမျိုးတော့ကျောင်းတွေပါမျိုးတွေကျောင်းကဖြစ်တဲ့နေရာ
စီပုံမှန်တော့ရနောက်စီကမဲ့စီယံမလေးပါရဆိုတော့တက်စီမယ
်ကျမရဲ့အဆောက်အုံတွေကိုပြင်မဲ့ထားတိုက်ခိုက်တာဟာပြည်ပဆိုင်ရာဥပဒေကိုချိုးဖောက်တာပါပဲမကြသေးခင်လတွေတုန်းကပဲစစ်ကောင်စီတပ်သားတွေကစီယုံပေါင်းများစွာကိုတိုက်ခိုက်ခဲ့ကြပါတယ်ဒီလိုဖြစ်ပျက်တွေဟာဒေသခံတွေနဲ့စစ်ပေးဆောင်ပြည်သူတွေပေါ်ဘလောက်တက်ရောက်မှုတွေရှိနေပါသလဲမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Heron တဲကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ခုနှစ်ဧပြီ25ရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းပဲခုံမြို့ကစောင်းခွေးစေးရုံကိုစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုကြောင့်ကလေးမွေပီးကာစာမိခင်တို့အပါဝင်လူ5ဦးဒဏ်ရာရခဲ့ပါတယ်အဲ့ဒီထဲကဒဏ်ရာအပြင်းထန်ရခဲ့တဲ့ကလေးမွေပီးကာစာမိခင်ကတော့တပတ်အကြာမှာပဲဆုံးပါခဲ့ပါတယ်မတ်ချယ်ရီနဲ့သူ့အမေဒေါ်အားမှုတို့ကစေးရုံတိုက်ခိုက်ခံရတော့ကစေးရုံထဲမှာရှိနေကြပါတယ်သူတို့နေရက်မှာတောင်ရလုတ်ကန်ကြသူတွေဖြစ်ပေမဲ့ အခုတော့စစ်ပွဲတွေကြောင့်ဖေခုံမြို့ရှေ့ဘက်ချမ်းကနေနေရဆွန့်ခွာပြေးလာတာတစ်နှစ်ကျော်ရှိနေပါပြီ။အသက်62နှစ်အရွယ်ဒေါ်အားမှုကကြောက်ကဲ့ယောဂါနှလုံးကြည်သွေးတို့ယောဂါနဲ့လေးဗန္နာယောဂါတွေကြောင့်ဆေးမပြတ်ဆွဲတောက်နေရပြီးစောင်းဖွေးဆေးရုံမှာကုသမှုတွေအများယူနေရတဲ့လူနာတဦးပါ။ဆေးရုံတိုက်ခိုက်ခံရတဲ့နေ့ကလေရင်တန်ကြားရပြီးပြီးချင်းဘုံကျဲခဲ့တာကြောင့်သူတို့သားမီးနှစ်ဦးလည်းဘေးလွတ်ရာကိုကြိုတင်ရှောက်တင်းခြင်းလည်းမရခဲ့ပါဘူး။အနည်းဆုံးဘုံဆယ်လုံးခန့်ကျဲပြီးတိုက်ခိုက်ခံရပြီးသူတို့လည်းစေုံတွေကနေအသက်လူပြေးခဲ့ကြရပါတယ်။ကန်တီလို့အသက်ဘေးကလွတ်ခဲ့ကြပေမဲ့လည်းစေုံပျက်စီးသွားပြီးနောက်နှစ်ပတ်အကြာမှာတော့လိုအပ်တဲ့စေကူတာမှုနဲ့စေဝါပြက်လက်မှုတွေကြောင့်ဒေါ်အားမှုဆုံးပါခဲ့ရပါတယ်။မက်ချယ်ရီကတော့သူ့အမေကိုလက်လွတ်ဆုံးရှုံးခဲ့ရတဲ့အပေါ်ဝမ်းနည်းပူဆွေးနေရသေးပါ။အ
ဲ့လည်းမရစားလည်းမရအမျိုးတော့သူလည်းလမ်းရှောက်မရတဲ့ပြုံးနဲ့သူလုံးဝမစားတော့အစ်စ်ပြက်ခါကျတော့ဒါမင်းလည်းလုံးဝမမစားနိုင်တော့ဘူးနော်ဒီပုံမှန်တော့ရနောက်ရှိခမ်းမှာစီယုံမှာလည်းတွားရဆိုတော့တက်စီမယ်စီယုံလည်းရှိခါကြတော့သိတတ်ကြအမျိုးကြီးသူယောဂလည်းစုံတော့
ဆောင်းမွေးစီယုံဆိုတာကဒေသခံတွေရဲ့ကျန်းမာရေးလိုအပ်ချက်ကြောင့်ဒေသခံတွေကိုယ်တိုင်ကိုထူကိုထထူထောင်ထားတဲ့စီယုံတစ်ခုပါအာနာမသိငင်ကတော့ကြေးလက်စီကံအဖြစ်ပဲရှိခဲ့တာပါအနာသိမ်းပြီးနောက်ပိုင်းဒေသခံတွေအပြင်စစ်ရုံအနီးဝန်းကျင်မှာဒီမော့ဆုဖေခုံမိုးပြဲဘက်ကစစ်ရှောင်တွေအများပြားရောက်လာပြီးစစ်ရှောင်ကမ့်၃ခုကဒေသခံတွေရဲ့ကျန်းမာရေးလိုအပ်ချက်တွေကိုပါကုသဆောင်ရှောက်မှုတွေပေးနေရတာဖြစ်ပါတယ်။ဒေသခံတွေနဲ့စစ်ဘေးရှောင်တွေအားထားနေရတဲ့စောင်းဖွေးစစ်ရုံမှာလစဉ်ပြင်ပလူနာနဲ့အတွင်းလူနာ1500ဝန်းကျင်လောက်ကိုစေကူသမှုတွေပေးနိုင်ပါတယ်။အခုတော့လေကြောင်းကဘုံကျဲတိုက်ခိုက်မှုကြောင့်စစ်ရုံလုပ်ငန်းအားလုံးရပ်တန့်လိုက်ရတယ်လို့စောင်းဖွေးစစ်ရုံတာဝန်ခံဦးဆိုင်အောင်ကဆိုပါတယ်။
ဟုတ်ကဲ့အခုကြမေးဆောက်ရှောက်မှုလုပ်ငန်းတွေပတ်သက်လို့ရှိရင်တော့လက်ရှိနေသကလောကအာကြမေးဆောက်ရှောက်မှုတွေဆံယူလို့မရတဲ့အနေဒါဖြစ်သွားပြီအဲ့တော့ဒီတက်ကံတို့ချူရောစီဗီချောင်းတွေကအရေးစင်ခေါ်မှုကြီးတာပေါ့ဘယ်ဖွင့်မလဲဒါတွေလုံးနိုင်တာမရှိသလိုရှိတဲ့ကျွန်တော်တို့အဖွဲ့လည်းဒီလက်ကျဲသွားတော့လုပ်ရတဲ့အားလုံးရတန်းသွားတော့ကြမေးဆောက်ရှောက်မှုလုပ်ငန်းတွေကအခုလက်ရှိကအရေးအာသူရရနေတာပေါ့ကျွန်မခံယူမှုတွေမရတော့ဘောเนาะဒီတိတ်တကြောလုံးကအဲ့လိုဖြစ်နေတာပေါ့
အာကိုစရာဆေးရုံဆေးကမ်းမရှိတော့လို့ကျန်းမာရေးအတွက်စိုးရိမ်နေရတဲ့အထက်အသက်33နှစ်အရွယ်ကိုဝင်ဆောင်တဲ့မဟန်ရင်လည်းပါဝင်ပါတယ်မဟန်ရင်ကကိုဝင်ခုနှစ်လတဲ့ဝင်ကျင်ကစပြီးကလေးအနေထားမှန်မှန်လာကြောင်းစောင်းပွေးဆေးရုံမှာအပတ်စဉ်စမ်းသပ်စစ်ဆေးမှုတွေလုပ်နေရတဲ့သူပါဒါပေမဲ့အခုတော့အဲ့ဒီစမ်းသပ်ကုသမှုတွေသူမရနိုင်တော့ပါဘူးအခြားနေရာကဆေးကန်းတွေကိုတွားပြီးဆေးဆက်ကုသဖို့ဆိုတာကလည်းတိုက်ပွဲတွေကြောင်းတွားလာရတာစိတ်ချလုံခြုံမှုမရှိဘဲစိုးရင်စိတ်တွေရှိနေတယ်လို့မဟန်ရင်ကပြောပါတယ်အခုတော့မပြေစုံတဲ့ဆေးဝါးဆောင်ရှောက်မှုတွေနဲ့ပဲအဆင်ပြေသလိုကလေးမွေးရတော့မဲ့အခြေအနေဖြစ်နေပါပြီ
ဘလို့စိုးရင်ရလဲဆိုရင်ကလေးမွေးတဲ့ချိန်ပေါ့နော်ကလေးမွေးတဲ့ချက်ဆိုအကြောက်ဆိုးတဲ့ချိန်ပေါ့နော်အခုကဆောင်ဆမ်းမမရှိလဲကြောက်ရတယ်ကလေးမွေးလာခဲ့မွေးပြီးပြီဆိုတော့အသားဝါမှလည်းကြောက်ရတယ်။နောက်ပြီးမှအဖျက်တဲ့မှလည်းကြောက်ရတယ်။မွေးလာပြီးရင်လည်းအရွှေအကြံခင်မှလည်းကြောက်ရတယ
်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ကဖေကုံမြို့ဟာအရင်ကဆိုစေကန်းတွေနဲ့တိုက်နယ်စေယုံလည်းရှိသလိုလမ်းမဆက်တွေလည်းကောင်းပြီးကျမကြီးဆောင်ရှောက်မှုလက်လက်မီတဲ့ဒေသတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့အာနာသိမ့်ပြီးနောက်ပိုင်းဒီအခြေအနေတွေဟာပြောင်းပြန်ဖြစ်ခဲ့ရပါတယ်။ကမ္ဘာအနှံ့ကကျန်းမာရေးလုပ်ငန်းတွေပေါ်ပြည်နယ်တိုက်ခိုက်မှုတွေကိုမှတ်တမ်းပြုစုနေတဲ့ Insecurity Insight အဖွဲ့ကတော့မြန်မာနိုင်ငံမှာအာဏာသိမ်းချိန်ကနေအခုနှစ်မေလ31ရက်နေ့အထိတနိုင်ငံလုံးမှာကျန်းမာရေးဝန်ထမ်းတွေနဲ့ကျန်းမာရေးလုပ်ငန်းတွေပေါ်တိုက်ခိုက်မှု943ကြိမ်ရှိတယ်လို့ဖော်ပြပါတယ်။ဒီကြောင်တိုက်ခိုက်မှုတွေကိုတော့သခိုင်းနိုင်အထက်ပိုင်းနဲ့ကယားပြည်နယ်တွေမှာအများဆုံးလုပ်ခဲ့တယ်လို့ဖော်ပြပါတယ်။အဲ့ဒီဒေသတွေမှာကျန်းမာရေးဆောင်ရှောက်မှုတွေလုံနိုင်တဲ့နည်းလမ်းတွေကအခြေအနေပေါ်မူတည်ပြီးလုပ်ရတဲ့ရွေးရှားကျန်းမာရေးဆောင်ရှောက်မှုပုံစံဟာရွေးချယ်စရာတခုဖြစ်လာပါတယ်။ဒေါက်တာနန်းဝင်းကလက်လက်ကင်တိုက်ပွဲတွေပြင်းထန်တဲ့စကိုင်းတိုင်းပလဲမြို့နယ်မှာစေကူသားမှုတွေပေးနေတဲ့စီရီယန်ဆရာဝန်တို့ပါ။သူနဲ့အတူအခြားစေဝန်တန်းတွေဟာလေကြောင်းတိုက်ခိုက်မှုတွေအပါအဝင်စေကူသားရေးလုပ်ငန်းတွေပေါ်တိုက်ခိုက်လာနိုင်တဲ့အခြေအနေတွေပေါ်စိုးရင်စိတ်တွေနဲ့အမြဲသတိမပြတ်ထားပြီးအလုံးလုံးနေရတယ်လို့ဒေါက်တာနန်းဝင်းကဆိုပါတယ
်။မောနာမကနေကျွန်တော်တို့လေရင်တက်ပြီးပြန်နေတယ်ကျွန်တော်တို့အားလုံးဆောင်ပါတယ်နော်။ကျွန်တော်လည်းမြန်မာဖြစ်ရမယ့်အတွက်လည်းအခုလည်းနော်ဒီနေ့ပါသာလူနာအဆုံးမကြမ်းတဲ့ဇီဝပေါ့နော်ဗိုက်တာဇီဝလေးတွေကကျွန်တော်တို့တွေ့နိုင်တဲ့ညတွေကိုဟိုရအောင်တည်ပြီးတော့ကျွန်တော်တို့ဒီနေရာဖြောက်ပြီးတော့လှုပ်ရှားကြရတဲ့အနာဆိုတော့
ကျွန်တော်တို့ညီစီလိုက်ကြောင်းလိုက်လှုပ်လိုက်ချလိုက်ဖြင့်ငါတို့ပြည်သူတွေလိုက်ပေါ့ဗျာနော်ဒါကတော့ဒီကလာရဲ့ဟိုပုံတန်အတိုင်းပါပဲအဲကျောင်းနေပြီးကြပြီးတမကျွန်တော်တို့ဖြစ်နိုင်နေပြီဟာအနေနဲ့ကျွန်တော်တို့တမကြီးကိုလက်သက်ပေးနေရတယ်နိုင်ငံတကာဥပဒေတွေမှာတော့ကျမ့်မိုက်လုပ်ငန်းတွေနဲ့အဆောက်အုံတွေကိုစီရေးပြင်မဲ့မထားဘူးဆိုတဲ့တမ်းမြစ်ချက်တွေရှိပါတယ် ဒါပြင်စေယုံစည်းကမ်းတွေကိုလည်းစေရေးရွှေချက်တွေအတွက်အသုံးပြုလာကိုလည်းတမ်းမြစ်ထားပါတယ်။စောင့်မွေးစေယုံကိုလေကြောင်းကဘုံကျဲတိုက်ခိုက်တာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်လာတာမျိုးမရှိပါဘူး။ဒါပေမဲ့စစ်တပ်လိုလာတဲ့ပြည်ပမီဒီယာသတင်းစာမျက်နှာမှာတော့ဒေသခံတော်လှန်ရေးသမားတွေဟာစေယုံမှာစခန်းချခဲ့တယ်လို့ဖော်ပြပါတယ်။စောင့်မွေးစေယုံတာဝန်ခံကတော့ဒါနဲ့ပတ်သ ွာကကြေးလက်တိုက်နယ်စေယုံကိုစစ်တပ်ကတိုက်ခိုက်ရေးရဟတ်ယာဉ်တွေတုံးပြီးလေကြောင်းကနေတိုက်ခိုက်ခဲ့တာပါ။တိုက်ခိုက်မှုပြီးရနောက်မကြီးကန်စေယုံတွင်းကနေတော်လိုင်းအင်အားစုတွေရဲ့ G8 တွေလက်နက်တွေနဲ့ပုံးတွေတင်ဆက်ရမိခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ်။မကြီးကန်စေယုံတာဝန်ရှိသူကတော့ဒီပြောဆိုမှုကိုညှင်းဆိုပြီးဒီစေယုံကဒေသခံတွေကိုထုကိုထားလုပ်ထားတဲ့ကျန်းမာရေးလုပ်ငန်းတစ်ခုတက်တက်သာဖြစ်ပြီးဗမ်းမလိုက်တဲ့စေကူတာမှုတွေသာလုပ်နေတာဖြစ်တယ်လို့ပြောဆိုပါတယ်။
ကျွန်တော်တို့ဈေးရောက်ဟိုဘယ်လိုလူမျိုးတွေလာလာကျွန်တော်တို့ဈေးဝါဆောင်းဆောင်းမှုပြတာမှုဆိုတာဘေးမှာရဲတွေလာခဲ့တယ်စစ်တပ်တွေကိုလည်းလာခဲ့ပြီတရားရလာခဲ့တယ်ဆိုရင်ကျွန်တော်တို့ကြည့်နေမှာဟိုဒီတို့လာရဲဖို့လာဖို့ပဲလိုတယ်ဒီဈေးရောက်တဲ့မှာကျွန်တော်တို့လုံးဝတာဝန်ခံပြီးတော့ကြည့်နေဟိုအဲ့လိုမျိုးဆိုတော့ကြတာဟိုသူတို့ရဲ့ဈေးပြင်းနဲ့မဟုတ်တဲ့နေရာတွေဟိုအထူးသဖြင့်ကဈေးရောက်ပြပေးကမ်းလို့ဟာမျိုးနော်ကျောင်းလိုဟာမျိုးတွေကျောင်းကတော့ဖြစ်တယ်လို့ကြာ
နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကမြန်မာ researcher မမန်နီမောင်ကတော့သူတို့ရရှိထားတဲ့သတင်းတွေအရဒေသခံတော်လိုင်းအင်အားစုတွေဟာဒီစေယုံတွေကိုစီရေးရည်ရွယ်ချက်တွေအသုံးပြုတာမျိုးမတွေ့ရဘူးလို့ဆိုပါတယ်။ဒါကြောင့်ဒီတိုက်ခိုက်မှုတွေဟာစေရဆွေးမှုတွေအဖြစ်ယူဆနိုင်မှုပဲရှိနေပါတယ်။ဒါပေမဲ့အရသာပြည်သူတွေကိုအကာအကွယ်ပေးဖို့ဆိုတာကစစ်တပ်ရောဒေသခံ PDF တွေဘက်ကရောနှစ်ဖက်စလုံးမှာတာဝန်ရှိတယ်လို့မမန်နီမောင်ကဆိုပါတယ်
။ Even if the PDF are there,Even if they are using these facilities,
PDF တွေရှိနေတယ်ဆိုရင်တော့ဒါမှမဟုတ် PDF တွေကဒီကျမကြီးအစားအုံတွေအသုံးပြုနေရယ်ဆိုရင်တော့မှစစ်တပ်အနေနဲ့နိုင်ငံတကာဥပဒေအရဒေသခံအရက်သားပြည်သူတွေကိုအဲ့ဒီနေရာကနေရှောင်တိန်နိုင်အောင်လုံလောက်တဲ့သတိပေးမှုရအရင်ပေးဖို့လိုအပ်တယ်။အဲ့လိုသတိပေးရအောင်လည်းလုပ်ခဲ့ပုံမရအောင်စစ်တပ်တွေမဟုတ် PDF တွေဘက်ကလည်းအရက်သားတွေထိခိုက်နေတာကိုရှောင်ပြီးကြိုတင်ကောက်ွယ်မှုတွေလုပ်ဖို့လိုအပ်တယ်အရက်သားတွေအများကြီးရှိနေတဲ့နေရာမျိုးတွေကိုအသုံးမပြုဘူးဆိုတာမျိုးသူတို့ဘက်ကတေးချအောင်လုပ်ဖို့လဲလို့ရယ
်မြို့နယ်၃ခုလောက်ကဒေသခံတွေကျန်းမာရေးအတွက်အားထားနေရတဲ့မြိုင်မျိုးကမကြီးကန်စီယုံကတော့သူတို့ရဲ့ကျန်းမာရေးလုပ်ငန်းတွေကိုရပ်တန့်ထားရပါပြီမကြီးကန်စီယုံတာဝန်ခံကတော့စီယုံပြန်ဖွင့်ဖို့ဖြစ်နိုင်အောင်မလားဆိုတာမသိနိုင်သေးသလိုဒေသခံတွေအတွက်ကျန်းမာရေးစောင့်ရှောက်မှုတွေမရနိုင်တော့မှာကိုစိုးရိမ်စိတ်တွေရှိနေပါတယ်
ကျမရေးဆောင်ရှားမှုတိုင်းကိုစဉ်းစားကြည့်ရင်တော့တော်ကိုဟိုရှင်းနေပြရဖြစ်သွားပြီဒီဒီမှာဒီလိုမျိုးစေရုံပြန်လည်တက်ဖို့ဆိုရလေကျွန်တော်တို့ကဟိုအဲ့လောက်ကြီးမစဉ်းစားဝင်တော့ဘူးရပုံမနေနေပြရတယ်နောက်ပြီးဆရာဝင်နေကိုယ်တိုင်ဒီစေဝန်တန်းတွေဒီကော်လာနေရာတွေကိုယ်တိုင်ကလည်းအဲ့လောက်ကြီးဖြစ်အောင်ကြာရင်တို့အခုညောင်းမှုရတော့တော်တော်ခက်ခဲသွားလိမ့်မယ်ထင်တယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒို့တန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒို့တန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဆရာနာသိမ့်ပြီးပဋိပက္ခတွေကြားချက်မိတ်ဆောင်ရှာမှုတချို့မရတော့တာကိုဒို့တန်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ဥတ္တမောင်တန်ရဲ့ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာအပတ်စဉ်ကဏ္ဍပါပိုများလာနိုင်တဲ့လူကုန်ကူးမှုခေါင်းစဉ်ကိုပြောထားပါတယ်။မြန်မာနိုင်ငံတော်ကစစ်မီးကြောက်အိုးဝင်ဆွန့်ခွာထွက်ပြေးကြသူတွေတိုးလာတဲ့အပြင်စီးပွားရေးကျဆင်းလာပြီးလုပ်ငန်းရှားပါနေတာကြောင့်လူကုန်ကူးမှုတွေများလာနိုင်ခြင်းရှိနေပါတယ်။ NUG မြို့သားညီညွတ်ရေးအစိုးရမှရောဒီအတွက်မူဝါဒနဲ့လုပ်ငန်းစဉ်ရှိတင်ပါသလား။ UNIAP ခေါ်မဲခေါင်ဒေသလူကုန်ကူးမှုဆိုင်ရာကုလသမဂ္ဂအစီအစဉ်မှာလုပ်ခဲ့မှုတွေဒေါက်တာဣကလျာမိုးကိုမေးထားတဲ့ဥတ္တမောင်တန်ပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံရဲ့ဝန်ကြီးဌာနကလည်းလူကုန်ကူးမှုဆိုင်ရာစီရင်ခံစားတောင်းကိုကျွန်တော်အပြင်ကထုတ်ပြန်လိုက်ပါတယ်။ဒီအပမြန်မာနိုင်ငံရဲ့လူကုန်ကူးမှုအခြေအနေနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးတင်ပြပေးဖို့ဖိတ်ခေါ်ထားသူကတော့ UNIAP မဲခေါင်ဒေသတွင်း 如果古木山呀，古拉他们个时阵呢，他 freedom fund 啊，会，你妈人啊，古时来偏的稍微开古的，把条一个木撇吧嘞。明了吧，小妹
？OK， 明了吧，先。
OK， 小妹，你如果古木给啥啦？如果也给啥片呢？就是多少路呀？
给啥包呀？完了先。如果古木哈，如果也。出包看人给上去把人把将来说路途五个加路途啊你不要公平谁都会养为对不对公布的时候这个路途的模拟出包来钱说个来钱没去把人怎么不知道怎么干也路途的经验啥人马上路线呢第三百点东面第一路哈是路线如果公布看人的图里哈路途的出包看看人钱从路途的从兄弟的时候我第一年不变的三百的七八的三百零马上路线不如让马为弟弟零零大约表达了七八的你都如果要你这种就看人钱都不好这种都不看谁看人钱没事这样就表达了七的所以第三百的哈第三百的嘛把的路途的阿龙哈如果我看人图里你呢从兄弟的图里这样如果公哈说话送到六个月出发看下去在下面去路就直播上嘛去把这些。
OK, 你们看说话也帮忙去看嘛没办法我第二十一天嘛他们有数东的嘛就是你那边贴他的对呀。八角你就东的我就能够要你啊。
你这不念那他们是东不念新人啥地到时候第二十一天嘛所以这些你在这里吧那你噶，路线路线不咯？不讲了，路线。现在也的听阿拉嘛路啊，看谁的木瓦达呢？路亚地上路有阿嘛七八的，这一块的嘛现在干的不嘛多啦的，地大的是关系的地大的嘛，是的，一些大的股可能动的也把问题，一些大的股的现在也必须在上部扩大水的这看的买米线的模特嘞。东西的不是路线路大战一片的干过一波的过东西的习惯。所以第六秒的一大一波第二的嘛看谁先不管他呢的六月的心里的项目路就马路那个第二的人嘛别人三年的半年的批判的。那这些你呢其实比较多压了的是这样的就马路战那两年的会是的哟那不是另外一个嘛可以等一下当出生前你东北前的是吧的当然没第二对的我他们看一下这样一处是吧的
OK 什么我说了是就能够的学过苦 online 来年是外龙岸的所以龙岸呢第二个就是概念的十三年的所比的特点的嘛就能够怕的什么啊这阿德玛听到的他不会留着秘密的狗狗狗的大西高位都被狗都给了都给了都给了所以说大家来第五名啊那那十三年的压的路就能拿来的所以说第六年如果姑姑的话你把那个他们那里把他打破回来第五名啊他把他拿到的是他们的所以说第一批的狗大西狗什么也对中啊属于丢人啊那路路啊或者的马来西亚什么
这个情况这里啊丢人啊你呢不光说什么这里要不光说什么是吧丢人啊你呢嘛第一路也无不提第二类别如果我们打击的可以不办不不明白是吧我们说的先第二的嘛听了这钱三亚零本三亚如果我看下来可以从那门口里一转，牛头米里一转，走路行。走路久了呢，走了一步，这边呢，地步不细了。走路呗，第二嘛，路上看谁没转嘛，来呗。走路的就收下你呢嘛，别站北京没细了。走路走路，别站北京没细了。这看，第起码路的，如果古木三亚吃了的，如果古看亚东亚三亚吃了的呢，如果古木九龙都是别别吃了的，啥些东西吃了的，庙会间三亚嘛那边，这两个呢这两个，庙会间嘛那边，我里面当阿内巴的，起码路的大边坡呢，如果古看亚都的，哦，两个这个乌布里亚哟，这三亚乌布里，不秘密路。地段有不得的亚哟，如果我们看下这里，搞个商项目，不要买啥，就那个嘛咯。 Lugongo Kayane, Nyodmili, Nyodali, Pidan, Dibono, Lawaka Ubidin Mune, Pidan Bikayana, Murila, Twishiabari, not Ubamani, as we know. Lugongo Kayane, Letta Kinyajin, Kayane, Nudmilia, a true Indian, it took Bidoma, Juyo, Totenekama, Sanchoa Mesa, Tabria Mesa,
ตรงนี้เองก็เปลี่ยนปู่ล่ะแต่คาตรู้เปลี่ยนพี่ลงมาเรามาเป็นยืดหยุ่นไปปีละนิดด้วยอะไรแต่จะมาลงเที่ยวยังไงเนี่ยลงลูกเด็กเข้ามาเราไอ้ลูกสิงห์ขโมยฮะมีอะไรบ้างเนี่ยเสียผมแก่สาวดีจะลองช่วยกู้กู้สูรุษีเนี่ยผมน่าจะดีแต่ในนั้นก็จะเปิดเผยเนี่ยปัจจัยนี้เดี๋ยวช่วยไปเรียนมาจากนู้นด้วยอะไรช่วยเราดีพิเศษเดี๋ยวมาไพรเมอรี่โปรดักต์ช่วยเราเด็ดตัว ตัดดูแล้วแต่ยังจะรับเยอะสิ่งด้วยโอ้น้องจันทร์เราจะพิมพ์มีคนยาเนี่ยเนี่ยเนี่ยเนี่ยเนี่ยเราเลยเข้ามาคนเราช่วยกู้กู้รูปวิวยาอย่างจะช่วยลาลาเรื่องสิ่งอะไรที่เรื่องเสมาชั่วโลกอันนี้ตัวชาวพิลาลาเนี่ยเนี่ยลูกของกูมุสุเลยฮะเลยอันนี้สัตว์มาเปลี่ยนมาชั่วโลกยูเอ็นดีพีรู้เสมาดูโลกเรียดีไอเอ็นจีโอรูปโน่เพื่อมีรูปดีเนี่ย
ดิเลนก็ไอ้พวกนี้เนี่ยพัฒนาเรื่องเข้ามาลูกค้าเพื่อด้าซีเมสูเรนีน่ายันยาเรื่องพอส่งท่าดามยาชิบานเลยชั่วโมงคุณเราทำงานเพื่อสิ่งนี้ในการเพื่อสิ่งนี้เนี่ยหรอแต่ในนั้นก็ไอ้เพื่อสิ่งนี้ได้ยังผู้บังคับไม่ได้ยันดีอาไม่ใช่ว่าไม่ใช่ดีว่าชั่วโมงคุณเราทำงานเพื่อสิ่งนี้ในการเพื่อสิ่งนี้เนี่ยมาหรออ่ะส่วนใหญ่เนี่ยผู้บังคับไม่ได้ยันดีอาเป็นชิบานเด็กนั่นแหละมุสาจันทร์แล้วมายืดทุ ผู้กองสมัยโตวิมิธานาดีอันนี้พี่ออกมาเอ็มโอยูเรมาสโลเชียนแค่ตัวนี้พี่ออกมากันแต่ทาราอิชิบาร์คิดว่าหลังเว้ยตั้งแต่เนี่ยเข้ามาส่วนนี้จมารู้ลงจงยี่ยังกันแต่เนี่ยมีมีมาป้าส่วนพี่ออกมาที่เอ็มโอยูเรมานั่นแหละมุสาจันทร์เรามาแค่ตัวทาราเลยสบายชิบาร์เลยส่วนลงจงยี่ยังกันแต่เนี่ยมีมีมาป้าที่เดือดเลยจ้าจมารู้ว่าแต่ในนั้นแล้วก็เพื่อนสี่
ยาเพื่อเพื่อสิ่งที่คุณยิ่งกว่าอยู่เช่นอาเพ็งจะมารู้ว่าที่เราเบลเชียนดีอานิลันนี่ป่ะเนาะนิลันนี่ชอบไปพิโรมาสามเอลูจ้าบาร์เลยที่เราไม่จะมารู้ว่าสามเอลูที่ไหนชิบาร์เลยที่ตอนนั้นเราได้ไปเพื่อสิ่งนี้เนี่ยปัจจัยเราสูงเลยขนาดนี้ว่าจริงๆเราดูตอนนี้ดูสูงอย่างเอ็นยูจีมาโก้ลูกของกูมูดาซีมัวร์ชิบูรูเมลูเซมาเทมาต์
เทมาเลยจ้ะดีมีด้านยูยูเอสเวียเอ็นยูจีอันนี้เนี่ยมาลูกของกูมีด้านซีมัวร์อะไรที่ผมชอบมาบีร์มาสามเอ็นเทมาเลยชิบูรูบาร์เลยปัจจุบันเลยสโลเชียนกูจมารู้เอ็นยูจีอันนี้เนี่ยมาเลยเว้ยเนื้อสัตว์ดีด้านนี้มาชิ้นนี้เนี่ยบีด้านที่เดชช่วยกบูรูเนี่ยมีเนี่ยเลยตัวเล่นเล่นมีเลยนิสัตย์เนี่ยมาชิ้นนี้เนี่ยจะข้าจมารู้ดีเนี่ยไงเนี่ยจมารู้เนี่ยไงเนี่ยชิบะ เนื้อมาสโลเชียนที่อารมาที่มีอะไรที่เชื่อใจอ่ะที่อารมาลูกค้าเข้าใจเชื่อใจเชื่อใจอะไรอยู่ลูกค้าเข้าใจอะไรที่ค่ะใช่หนึ่งแบบกูเลยแบบลาดูแบบที่ลูกค้าอุตส่าห์ลูกค้าเลี้ยงแม่เสียอุตส่าห์ลูกค้าลูกค้าเข้าใจอะไรที่ใช่ที่มีอะไรชิ้นนี้ที่ข้าจะมารู้เนื้อไงเลยแล้วชิ้นนี้ที่เล่นอะไรกันดีรุ่นเสียอย่างก่อนเนาะดีตาดรอมีแม่มาสโลเชียนดีตาแกงยาดารีฮะมีมีรู้เออเองเนี่ยสบายวิทย์ชอบยินดีจ้าอะไรถ้าพี่มามาดีจมารู้เนี่ยผู้เล่นชีวิตนี้ทำมาสโลเชียนนึกว่ามาจะเดบิดาปีดูบิดาเลยฮะโอโลจะเดบิดามาชอบเป้าหมายชีที่เดือดเรื่องมันโลโอโลดังมาเว้ยลูกบอลกูดูมีอะไรดีเรื่องอะไรเป็นใครอ่ะ เองจีก็มองแค่แค่นั้นเองจีอันนี้ชอบแค่นั้นเองจีอันนี้พี่ดีดีเรื่องจำลูกแค่ไหนก็มาชีเร่เล่ากันดีเจ้าหนึ่งก็มาชีเร่เล่ากันดีกูอยากอยู่เล่ากันบูดะกูช่วยจ้าบูดะช่วยพี่น้องตัวลาบีตัวจ้าบูดะอันนี้ชีนี้ไอ้เจ้าลูกค้ามาดีอันนี้ลูกบุคคลอ่ะในบริษัทอันนี้ชีนี้ไปแต่จำลูกลูกบุคคลกูมุ่งเสียง
ดาซีมัวร์อะไรเดี๋ยวฮะอันนี้คือสุดยอดนี่เนี่ยสัตว์เดินเรือมาช้ามาปีเรือมาพอสามวันลูกอะไรสามวันยังยิ่งสุดเต็มเลยโอเคเชื่อเลยยิ่งสุดเต็มเลยเสียโอเคสามวันคือลูกของคุณกูใส่ยาเคชายาเดินไปแต่ปีที่มีตัวจมูกตัวเราอย่างวิทวารุวารอ The freedom from อภัยมาเรื่องอะไรก็จะเรียกเป็นสังเวชที่เราต้องการอีกอย่างมากที่สุดเลย ကျွန်တော်တမောင်တမ်းပ
ါမြန်မာမှာစစ်မီးကြစီးပွားပါကြအလုရှားကလူကုန်ကူးမှုများလာနိုင်ခြင်းကိုဦးတမောင်တမ်းဆွေးနွေးပြပြပေးခဲ့တာပါမကြာခင်မှာလဲအာရှနိုင်ငံရဲ့အပါအဝင်နောက်ထပ်စနေညပတ်စဉ်ကဏ္ဍတွေဆက်လာဖို့ရှိပါသေးတယ်ခင်ဗျာ
ဒီ OA season တွေကို radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA ကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့နောက်ထပ်စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားနဲ့ဥတုရာသီအစီအစဉ်တွေမတိုင်ခင်အခုပထမဆုံးတော့အာရှနိုင်ငံရေးအစီအစဉ်ကိုနားဆင်ကြည့်ရှုရမှာပါ။ထိုင်းနိုင်ငံခြားရေးဝန်ကြီးနဲ့ဒေါက်ဆန်းစုကြည်တို့တွေ့ဆုံခွင့်ပေးလိုက်တာဟာတကယ်ပဲနိုင်ငံရေးရာစတင်ဆောင်ရွက်လို့တဲ့သဘောပါလား။ဒါမှမဟုတ်မြန်မာပြည်နဲ့ပတ်သက်လို့ကွဲလွဲမှုတွေရှိနေတဲ့အာဆီယံကိုစစ်ကောင်စီဘက်ကတံပြန်ထိုးနှက်တာပါလား။ဒါအပြင်လက်ရှိအကျပ်တဲတွေဖြစ်နေတဲ့ထိုင်းနိုင်ငံအကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကိုစော်မှုကျော်ကပြောပြပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ဒီကနေ့ဇူလိုင်လ17ရက်နေ့ကနေ14ရက်နေ့အထိအာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးနဲ့အာဆီယံဒေသဆိုင်ရာဖိုရမ်အစည်းအဝေးတွေကိုအင်ဒိုနီးရှားနိုင်ငံမှာကျင်းပခဲ့ပါတယ်။ဒီအစည်းအဝေးကနေမြန်မာနိုင်ငံကအကြမ်းဖက်မှုတွေရပ်တန့်ဖို့ဆွေးနွေးဖြည့်ရှင်ဖို့နဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ဖို့အဓိကတိုက်တွန်းခဲ့ပါတယ်။အင်ဒိုနီးရှား၊မလေးရှား၊အမေရိကန်၊ကနေဒါ၊ဥရောပသမ္မဂတို့ကအာဏာသိမ်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအကြမ်းဖက်တိုက်ခိုက်မှုအရသာတွေအပေါ်ခွဲခြားမှုမရှိဘဲတိုက်ခိုက်မှုတွေအပေါ်အပြင်းအထန်ဝေဖန်ရှုံချခဲ့ကြပါတယ်။ဒါ့ပေမဲ့လည်းမြန်မာအရေးချင်းကပ်ဆောင်ရွက်ရာမှာအာဆီယံအတွင်းအုပ်စုနှစ်ခုကွဲနေသလိုဖြစ်နေပါတယ်။ထိုင်း၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်ကတအုပ်စု၊အင်ဒိုနီးရှား၊မလေးရှား၊စင်ကာပူတို့ကတအုပ်စုလို့ဖြစ်နေပါတယ်။ဒီအစည်းအဝေးမတိုင်မီရက်ပိုင်းမှာပဲမြန်မာစစ်ကောင်စီဟာဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်နဲ့တွေ့ဆုံဝင်ပေးခဲ့ပါတယ
်။ An approach of the friends of Myanmar. Now, we would like to see the settlement, peaceful settlement.
ဒါဟာမြန်မာနဲ့ပတ်သက်တဲ့ချင်းကပ်မှုတစ်ခုပါ။ငြိမ်းချမ်းစွာဖြစ်ရှင်းတာကိုကျွန်တော်တို့မြင်လို့ပါတယ်။ဒေါက်တာဆန်းစုကြည်ကျမ်းပါစွာရှိပါတယ်။နှစ်နှစ်ကြာပြီးတဲ့အခါဒါဟာအပြူသဘောဆောင်တဲ့တိုးတက်မှုတစ်ခုပါလို့ထိုင်းနိုင်ငံခြားရေးဝန်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အာဆီယံကိုယ်စားလှယ်၊ကုလသမဂ္ဂကိုယ်စားလှယ်၊နောက်ဆုံးတရုတ်ကိုယ်စားလှယ်နဲ့တောင်တွေ့ခွင့်မပေးဘဲထိုင်းနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ခွင့်ပေးတာဟာအာဆီယံကချမှတ်ထားတာတွေကိုမလိုက်နာဘဲအာဆီယံအတွင်းပုံမကွဲပြားအောင်စစ်ကောင်စီဘက်ကတံပြန်ထိုးနှက်တာလားလို့သုံးသပ်မှုတွေရှိပါတယ်။မြန်မာရေးစောင့်ကြည့်နေတဲ့1990 NLD လွှတ်တော်အမတ်ဟောင်းလည်းဖြစ်တဲ့ဒေါက်တာတင်းစုကအခုလိုမြင်ပါတယ်
။အဲဒီလိုတွေးတင်ချက်ကလည်းတကယ်ကိုတွေးစရာတစ်ခုဖြစ်တယ်လို့ဟိုကျွန်တော်မြင်ပါတယ်။ဒီကနေ့အာဆီယံမှာဥက္ကဋ္ဌတာဝန်ကျနေတဲ့အင်ဒိုနီးရှားကစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်မှာအာဆီယံထဲမှာအတက်ကြွဆုံးနဲ့ဆောင်ရွက်တဲ့နိုင်ငံအဲ့ဒီကာလမှာဒီထိုင်းနိုင်ငံကပုံကိုယ်ကိုအတွေ့ခံခြင်းဟာလက်ရှိအာဆီယံလုပ်နေတဲ့လျှော့တည်အပေါ်မှာစစ်ကောင်စီကသူတခြားအကြောင်းတွေလည်းရှိတာပေါ့နော်ဒီအာဆီယံကိုကြည့်လို့ရှိရင်တော့ဒါခွဲပြီးတော့ဆက်ဆံတဲ့သဘောလို့ဟိုယူဆရင်လည်းမမားလောက်ဘူးလို့ထင်တယ်ခင်ဗ
ျထိုင်းနိုင်ငံခြားရေးဝန်ကြီးကတော့နယ်နိမိတ်ချင်းတိစပ်နေတဲ့နိုင်ငံအနေနဲ့နေဇက်ဖြတ်ကျော်ရာဇဝတ်မှုတွေအပါအဝင်ရိုက်ခတ်ချက်တွေရှိတာကြောင့်အာဆီယံမူတည်နဲ့အညီချင်းကပ်ဆောင်ရွက်တာလို့ဇူလိုင်လ13ရက်နေ့ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒေါက်တာဆန်းစုကြည်အနေနဲ့တွဲဆောင်ဆွေးနွေးရေးအတွက်လမ်းဖွင့်ထားတဲ့ဆိုတာကိုအတိပေးခဲ့တယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးကဇူလိုင်လ12ရက်နေ့ဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ကြောင်း AP သတင်းဌာနကရေးသားထားပါတယ်။တကယ်ပဲတွဲဆောင်ဆွေးနွေးရေးလမ်းပွင့်လာနိုင်ပါသလား။ဒါမှမဟုတ်စစ်ကောင်စီကအာဆီယံအစည်းအဝေးနဲ့နိုင်ငံတကာဖိအားရော့ကျအောင်ထိုင်းနိုင်ငံခြားရေးဝန်ကြီးနဲ့ဒေါက်တာဆန်းစုကြည်တို့တွေ့ခွင့်ပေးတာပါလား။ဒေါက်တာတင်းဆွေကတော့အခုလိုမြင်ပါတယ
်။မေခွန်းနှစ်ပိုင်းခင်ဗျာ။ဘောင်းအပိုင်းကတော့ဒေါက်တာဆက်စကြီးဟာနိုင်ငံရေးမတူညီမှုတွေဖြစ်တဲ့ဖြစ်တိုင်းရှိတဲ့ရှိတိုင်းသူကဒီပြည်ဆောင်ဆွေးနွေးရေးနီလန်ကိုဒီဇိုင်းမမတုံးနေတဲ့ကောင်းဆောင်တယောက်ဖြစ်တဲ့အတွက်တွေ့ဆုံဆွေးနွေးမှုဆိုရဲအတုံးတို့ပါတယ်လို့ကျွန်တော်မြင်ပါတယ်။နောက်တစ်ချက်ကစစ်ကောင်စီဟာသူအလားပြင်းနေတဲ့ကတနည်းနဲ့ သူတို့ကိစ္စပြီးမယ်လို့ယူဆရတယ်အခုတုံးနဲ့တည်းရောက်လာတော့လမ်းစားမမြင်တဲ့အလေးထားမှာသူကလည်းပဲသူ့ချက်ပေါက်ကိုဒီလိုရှိတဲ့ဆက်ပေါက်ကိုယူဖို့ခိုင်းတော့ဒီကောက်ပွဲရလေဟိုအဆက်မပြေသေးတော့သူကနိုင်ငံကပြည်အားတစုံတရာရော့အောင်လက်ခံလိုက်တဲ့လက်ခံမှုတစ်ခုဖြစ်တယ်လို့ကျွန်တော်မြင်တယ
်တကယ်တမ်းသက်ဆုံးဆွေးနွေးရေးဟာအာဆီယံနဲ့နိုင်ငံတကာကတိုက်တွန်းသလိုအတန်းဖက်မှုတွေရပ်တန့်ပြီးမှသာဖြစ်နိုင်မယ်လို့ယူဆကြောင်းနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဝင်ပေးတာဟာ breakthrough အတက်အတဲတစ်ခုကိုစတင်ဖြစ်ရှင်းလိုက်တာမျိုးမဟုတ်ပဲအပြုသဘောဆောင်တဲ့ခြေလှမ်းပြရလို့သာရှုမြင်မိတယ်လို့လဲဒေါက်တာတင်းစီကပြောဆိုခဲ့ပါတယ်အခုလိုအချိန်မှာပဲထိုင်းနိုင်ငံမှာတော့ဇူလိုင်လ13ရက်နေ့ဂျာတာပတင်းတွေကလွတ်တော်မှာဝန်ကြီးချုပ်အစ်စ်ခန့်အပ်ဖို့မဲခွဲရမှာ move forward party ခေါင်းဆောင်ပီတာလင်ချရွန်နက်ဟာလိုအပ်တဲ့မဲအရေးအတွက်မရတဲ့အတွက်ဝန်ကြီးချုပ်ဖြစ်မလာခဲ့ပါဘူ
း With the results of what happened in the parliament today I accept it but I'm not giving up
လွတ်တော်မှာဒီကနေ့ဆုံးဖြတ်တာကိုကျွန်တော်လက်ခံပါတယ်ဒါပေမဲ့လက်လျှော့အရှုံးပေးမှာတော့မဟုတ်ပါဘူးလို့သူကပြောဆိုခဲ့ပါတယ်မဲအရေးအတွက်386မဲရဖို့လိုအပ်ရမှာ324မဲရခဲ့ပြီး52မဲလိုအပ်ဖြစ်ပါတယ်လွတ်တော်အမတ်850ရှိတဲ့အ내လွတ်တော်အမတ်200ကမဲမပေးပဲနေခဲ့ပါတယ်ရာနဲ့ချီတဲ့ MSC ပါတီနဲ့သူ့ကိုထောက်ခံသူတွေဟာမဲခွဲတဲ့နေ့ကလွတ်တော်ရှိမှစီယုံခဲ့ပြီးထောက်ခံအပင်းခဲ့ပါတယ်။ဒါပေမဲ့လည်းလွတ်တော်ရဲ့ဆုံးဖြတ်ချက်ကိုစိတ်ပြတ်ခဲ့ကြပါတယ်။ဒါအပြင်ဇူလိုင်လ14ရက်နေ့တုန်းကလည်းဗန်ကောက်မြို့လယ်မှာဆန္ဒပြခဲ့ကြပါတယ်။အခုလိုအခြေအနေတွေကြောင့်ထိုင်းနိုင်ငံမှာနောက်ထပ်ဆန္ဒပြပွဲတွေဖြစ်လာမလားဆိုတဲ့စိုးရိမ်မှုတွေရှိနေကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်။
ဒေါ်ဆန်းစုကြည်ကိုထိုင်းနိုင်ငံတိုင်းဝန်ကြီးနဲ့တွေ့ခွင့်ပေးတာရဲ့ရည်ရွယ်ရာနဲ့ဒီထိုင်းနိုင်ငံရဲ့အချက်တဲတွေကိုကုသမှုကျော်ပြောပြသွားခဲ့တာပါအခုတော့လေယာစီပါသတင်းများအစီအစဉ်မှာစီထွက်သီးနှံဝင်ငွေကင်းလွတ်ခွင့်ပြုလိုက်ပေမဲ့တွင်ရစုကိုတာစနစ်ကြောင့်ဈေးတက်လာဖို့ရှိတာအပအဝင်ကိုပြောထားပါတယ်စီထွက်သီးနှံလုပ်ငန်းရှင်တွေကိုဝင်ငွေကွန်3နှစ်ကနေ9နှစ်အထိကင်းလွတ်ခွင့်ပြုမယ်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီပါဆက်သွယ်ရေးဝန်ကြီးကပြောခဲ့ပါတယ်ဓာတ်မြော်စာပိုးသက်စေကိုတာစနစ်နဲ့တင်သွင်းမှုတတ်မှတ်ချက်ကြောင့်တွင်ရစုဈေးတွေထပ်မံမြင့်တက်လာဖို့ရှိနေပါတယ်။ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးတွေနဲ့လေယာစီးပွားသတင်းတွေကိုစူးစိပြီး Pharma Times Media ကပြောပြပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိတ်မြူရေးချစ်သူများရှင်လဲချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချွန်နဲ့သူကျမမေစပဲကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိတ်ပြူရေးစီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့စီထွက်တည်နယ်လုပ်ငန်းရှင်တွေကိုဝင်ငွေကွန်9နှစ်တိကင်းလွတ်ခွင့်ပြုမယ်ဆိုတဲ့သတင်းနဲ့စတင်ပါလေပြည်ရင်းကစီထွက်တည်နယ်လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမဲ့လုပ်ငန်းရှင်တွေကိုဝင်ငွေကွန်3နှစ်ကနေ9နှစ်တိကင်းလွတ်ခွင့်ပြုမယ်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဒေါက်တာကန်စောကပြောပါတယ်ပြည်ရင်းလုပ်ငန်းရှင်ဖြစ်စေပြည်ပလုပ်ငန်းရှင်ဖြစ်စေစားသုံးစည်းကဏ္ဍအတွက်အထောက်ပံ့ပေးနိုင်မဲ့လုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်မဲ့ရင်းနှီးမြှုပ်နှံမှုတိုင်းပေါ်မှာဝင်ငွေကွန်ကင်းလွတ်ခွင့်ရရှိမှာဖြစ်ပါတယ်စစ်ကောင်စီဟာနိုင်ငံခြားငွေသုံးဆမှုကိုချော့ချခြင်းနာပါဝင်လာမယ့်2025မှာစားသုံးစည်းလုံးဝမတင်သွင်းတော့ဘူးဆိုတဲ့ညီမှန်းချက်နဲ့လုပ်ငန်းရှင်တွေအပေါ်ဝင်ငွေကွန်ကင်းလွတ်ခွင့်ပြုတာဖြစ်တယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တဦးကတုံ့တက်ပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစားသုံးစည်းလိုအပ်ချက်ကနှစ်စဉ်ဖြန့်မြန့်စီတန်းချိန်တပ်တန်းခန့်လိုအပ်ချက်ရှိနေရာကြောင့်ပြည်ပကနေနှစ်စဉ်စားသုံးစည်းတန်းချိန်6သိန်းလောက်တင်သွင်းနေရတာဖြစ်ပါတယ်။ပြည်တွင်းမှာစားသုံးစည်းလုံလောက်ဖို့အတွက်ဆိုရင်စီထွက်တည်နယ်စိုက်ပျိုးရေးနဲ့စီဆက်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုတွေမြင့်တက်လာဖို့လိုသလိုဝန်ကြီးဌာနဘက်ကဈေးကွက်ပေါ်ဆောင်ပေးရအပါအဝင်ချင်းငွေထုတ်ပေးဖို့လည်းလိုအပ်တယ်လို့စီဇက်လုံငန်းရှင်တွေကအကြံပြုထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာမသိမ်းခင်2021ဇန်နဝါရီလအထိဈေးကွက်အတွင်းစားသုံးစည်းတပိတ္တာကို2500ကျပ်ထိသာဈေးများဆုံးရရှိခဲ့ပြီးလက်ရှိမှာတော့တပိတ္တာကို1000ကျပ်ထိစံချိန်တင်မြင့်တက်နေတာဖြစ်ပါတယ
်တရားအသက်ဈေးနဲ့တည်ငြိမ်နေပါတယ်ပြည်တွင်းမှာတရားလက်ကျန်ပမာဏနည်းပါးနေပြီမယ်ပြည်သူစားသုံးမှုကလုံလောက်ပြီးဈေးနှုန်းတည်ငြိမ်နေတယ်လို့မြန်မာနိုင်ငံတရားနဲ့ကြံထက်ပစ္စည်းလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌဦးဝင်းထေကပြောပါတယ်။လက်ရှိပြည်သူမှာတရားလက်ကျန်သသိန်းလောက်ရှိနေပြီးတရားဈေးကိုတော့ကမ္ဘာတရားဈေးအပြောင်းလဲပေါ်မူတည်ပြီးအယောင်ဝယ်ပြုလုပ်နေကြတာဖြစ်ပါတယ်။ ပြီးခဲ့တဲ့ဇွန်လအတွင်းကကမ္ဘာ့တရားစီကွန်မှာတရားသဒဏ်ကိုအမေရိကန်ဒေါ်လာ900ဝန်းကျင်ပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့သဒဏ်ကိုအမေရိကန်ဒေါ်လာ650ဝန်းကျင်ထိကျဆင်းသွားတယ်လို့ကုမ္ပဏီတွေကဆိုပါတယ်။ပြည်တွင်းတရားစီကွန်မှာတော့ကုန်စည်တိုင်းလက်ကားဈေးအနေနဲ့တရားသပိတ်တာကို3,100ကနေ3,300ကျပ်ထိပေါက်ဈေးရှိပြီးလက်လီဈေးကွန်မှာတော့သပိတ်တာကိုအနည်းဆုံး4,000ကျပ်ဝန်းကျင်ထိပေါက်ဈေးရှိနေပါတယ်။စတက်အာနာမတိုင်ခင်2020ခုနှစ်အတွင်းကတော့ပြင်းပြင်းစည်းကွက်မှာတရားသပိတ်တာကိုအမြင့်ဆုံးဈေး1,000ကျပ်သာရှိခဲ့တာဖြစ်ပါတယ
်။ဓမြောစာပိုသက်စီကိုရာစနစ်နဲ့တင်သွင်းမှုတတ်မှတ်ချက်ကြောင့်တွင်းအားစုဈေးတွေထပ်မံမြင့်တက်လာဖို့ရှိနေပါတယ်။ဓမြောစာတင်သွင်းမှုကိုစိုက်ပျိုးရေးမွေးမြူရေးနဲ့ဆက်မြောင်းဝင်ကြီးဌာနမြန်မာနိုင်ငံမျိုးစိမြောစာနဲ့စိုက်ပျိုးရေးဆေးလုပ်ငန်းရှင်များအသင်းတို့ပူးပေါင်းပြီးကိုယ်တော်စနစ်နဲ့ကန့်တတ်တင်သွင်းနိုင်ရေလှုပ်ဆောင်နိုင်ဖို့ပြင်ဆင်နေရလို့လေယာကဏ္ဍလုံခြုံရေးရှင်တွေကပြောပါလေ။မြန်မာနိုင်ငံမျိုးစိမျိုးစာနဲ့စိုက်ပျိုးရေးဆေးလုံခြုံရေးများအသင်းကစိုက်ပျိုးရေးတွင်းအားစုတွေကိုကိုယ်တော်စနစ်နဲ့တင်သွင်းဝင်ပြောင်းလဲမဲ့အစီအစဉ်ကိုစိုက်ပျိုးရေးတွင်းအားစုဆိုင်ရာကော်မတီတွေနဲ့လုံခြုံရေးရှင်တွေကိုပြီးခဲ့တဲ့ဇူလိုင်10ရက်နေ့ကခေါ်ယူသိပေးခဲ့တာဖြစ်ပါလေ
။ဒီတော့ဒီဥစားဥစားပြီးတော့သူအားလာကို implement လုပ်မယ်ဆိုပြီးတော့ပြီးခဲ့တဲ့စနေနေ့ကကုမ္ပဏီတွေကိုခေါ်ပြီးတော့အသင်းကနေပြီးတော့တမျောစာအသင်းကနေခေါ်ပြောတာပဲ။ခေါ်ပြောတဲ့အခါကျကုမ္ပဏီတွေတော်တော်များများမရှိတတ်ကြအောင်ဒီအဓိကတော့မြန်မာပြည်ရဲ့မျောစာလို့ဒီကဟောပါနဲ့အာမူဝါဒဝင်ရှိဟောတာ။အဲ့တော့သူတို့ကလည်းဘာလို့လဲဆိုကိုတာနဲ့ဆိုရင်သူများများသွင်းလို့ရတယ်။များများသွင်းလို့ရတယ်။ဂျန်တဲ့လူတွေကသိမသွင်းနိုင်ဘူး။အခုကတော့ကိုလူစံတဘာဈေးကကျတာဒီတမျောစာဈေးကကြီးနေ။တမျောစာဈေးကလည်းကိုပြောသလိုပဲသူတိုင်းဂျန်စိတ်နဲ့ရောက်မှာကျန်တဲ့400လောက်ပဲရှိရတယ်။ဘာသာ400လောက်ရှိတဲ့အတွက်အချမ်းကြီးကတည်းက5000ပွဲ6000လောက်ပဲဖြစ်ရတယ်။5000ပွဲ6000ဖြစ်တယ်။အဲ့လိုဖြစ်နေတဲ့ဈာတဲ့ပုံမှာတစ်ခါထပ်ပြီးတော့ဒီ quota စနစ်ကိုလုပ်မယ်ဆိုတော့နည်းနည်းလေးမကောင်းဘူးပေါ့ဒီကမကောင်းဆိုတာတော့တောင်းသေးသမားကြီးအတွက်စိုက်ပျိုးရေးကြောက်ဘူးဆိုတာအစ်မပြေနိုင်ဘူး။ဒါတစ်ခါကလို့ပင်သေးသားကြီးကအဲလက်သမားကြီးဆွတ်တဲ့အသီးနဲ့နေကြတော့အင်္ဂလာဤကိုလို့ရဆို65-35နဲ့ဖြတ်ပြီးတော့ယူလာတယ်။ဒါဓမ္မရင်းကြတော့ဒီ market range နဲ့ပဲတရားရနိုင်ငံနဲ့ပဲပြန်ဝယ်ရပြန်ဝယ်တဲ့ပြင်မာမှဒီကကိုတာစနစ်ပါထပ်ပြီးတော့လုပ်မယ်ဆိုရင်သူကတဘူပေါ်နှစ်ခုဆက်တာနော်။တဘူပေါ်နှစ်ခုဆက်တာအဲ့ဒါဘူရောကတော့ကနာပြောလို့ဒါဝိုင်းဝန်းထောက်ပြတဲ့နဲ့ဒီစားရတဲ့ခုကိုမြင်တာပေါ့။
မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအဓိကလုပ်ကိုင်နေနိုင်ငံဖြစ်ပေမဲ့ပြည်တွင်းမှာဓမြောစာထုတ်လုပ်နိုင်မှုမတွင်ကျေတာကြောင့်ပြည်ပကနေနှစ်စဉ်တန်ချိန်အများပြားတင်သွင်းနေရတာဖြစ်ပါတယ်။လက်ရှိမြောစာတင်သွင်းမှုအခက်အခဲကြောင့်နိုက်ထရိုဂျင်ဖာတလိုက်ဇာရန်ကုန်စိတ်ကမ်းအယောက်ဒဒံကူအမေရိကန်ဒေါ်လာ380ကနေ400အတွဲပေါက်ဈေးရှိနေတဲ့အတွက်ဒဒေါ်လာကို3000ကျပ်ငွေလဲနှုန်းနဲ့တွက်မယ်ဆိုရင်ပြည်တွင်းစျေးကွက်မှာမြောစာတအိကို6000ဝန်းကျင်ကျပ်ပေါက်ဈေးရရှိမှာဖြစ်ပေမဲ့ဈေးကွက်အတွင်းမှာတော့တအိတ်ကို8000ကျပ်ဝန်းကျင်အထိပေါက်ဈေးရှိနေပါတယ်
။တန်းမြင့်ကြီးလေး300000ကနေ300000ကနေတော့မြင့်သွားတယ်။အခုဒီကတော့ခုနပြောဆိုလို့ဘလို့လားအဲ့ဒီဈေးကွက်တင်းမှာပေါ့နော်ပစ္စည်းဆောင်လာတော့ဘယ်ဖြစ်လဲဆိုတော့ကိုတာနဲ့တွင်းနဲ့ဆိုကိုတာကြီးရဲ့လူကဝယ်လာမယ်ဝယ်လာပြီးတော့နှောင်းလာပြီးဖြစ်လာတယ်။အဲ့တော့ဒါကိုဘလို့ကချင်းချင်းပြန့်ပြန့်မဖြစ်ခင်မှာအာဟိုဝိုင်းပြီးတော့တားဆီးကိုပို့တာပေါ့အဓိကတော့ဒီတန်းမြောစာအတွင်းအားစုဈေးကွက်ကတော့သူက free market ပဲကြည့်ရပါတယ်။ free market သူကသူဟိုပိုနေဈေးကွက်ထဲမှာပိုနေတယ်လို့ယူဆရင်ကုမ္ပဏီတွေကတွင်းမှာပို့ဈေးကွက်ထဲမှာလိုနေလို့သာသူကတွင်းလာတယ်တန်းမြောစာလို့ပါလို့ဆိုတာအဲ့တော့များများရှိနေချင်းကြိုင်မှုများနေဒီလေတောင်းတဲ့သမားတွေပေါ့လေကွယ်အဲကုမ္ပဏီနှစ်ခုသုံးခုလောက်ကပဲလေဝယ်ကြီးအုပ်ပြီးတော့အာလုပ်နေတယ်ဆိုရင်တော့ဘလို့မှအဆင်မပြေနိုင်ဘူးကုမ္ပဏီ10ခုရှိရင်15ခုရှိရင်အခု20ရှိရင်ကြောင်းတဲ့လူများလေဝယ်သူတွေကပို့ပြီးတော့ရွေးချယ်เสียဖြစ်တာပေါ့အဲဒီပုံစံကိုအမှန်တကယ်တော့ပေါ်ဆောင်ရမှာပေါ့နော်အခုကိုကနာပြောလို့ပဲလက်ရှိဟာတော့ဟိုအစိုးရကသိသိချာချာတာကိုမသိတဲ့အနေအထားရှိတယ်မသိတဲ့အနေအထားရှိတယ်မသိတဲ့အနေအထားရှိတဲ့ပုံမှာတချို့ကတော့စီစဉ်တဲ့သဘောရှိတယ်ပေါ့နော်
တင်သွင်းမှုကိုကန့်သတ်လိုက်ရင်ဓမြောစာပိုသက်စီတွင်းအားစုဈေးနှုန်းတွေက20ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိထပ်မံမြင့်တက်လာနိုင်ပြီးတောင်သူတွေထိခိုက်မှုကြီးမားနိုင်တယ်လို့လေယာကဏ္ဍလုံခြုံရေးရှင်တွေကတုံ့တက်ကြပါတယ်
။အခုဆက်ပြီးဇွန်လ4ရက်ကနေဇွန်လ17ရက်နေ့အထိဈေးကွက်တွင်တက်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ပြည်နယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။အခုဆက်ပြီးဇွန်လ4ရက်ကနေဇွန်လ17ရက်နေ့အထိဈေးကွက်တွင်တက်ကြနိုင်ပြီဖြစ်သွားတယ်။ လေယာထွက်ကုန်တည်နှံစည်းနှုန်းလေးကိုပြောပြပေးချင်ပါတယ
်။ထိုင်းစီးကွက်ကိုအဓိကရောင်းချနေတဲ့ပြောင်းကတော့ဈေးဆက်တိုက်ထိုးစစ်နေပါတယ်။ထိုင်းနိုင်ငံအတွင်းမှာပြောင်းစည်းကျဆင်းနေရာကြောင့်ပြည်တွင်းဈေးပါလိုက်လံကျဆင်းနေတာလို့ကုန်တယ်တွေကပြောပါတယ်။မန္တလေးကုန်စည်တိုင်းမှာပြောင်းမှုဈေးပမာ94ပိတ်တာဝန်တက်အိတ်ကို9400ကနေ9600ကျပ်ပေါက်သေးရှိပြီးတက်အိတ်ကို4000ကျပ်ကျောင်းမှုစီရှန်ကတဲ့အိတ်ကို9500ကျပ်ကနေ9600ကျပ်ဈေးရှိပြီး4000ကျပ်စီဗီပြောင်းတဲ့အိတ်ကို9400ကနေ9600ကျပ်ဈေးရှိပြီးတဲ့အိတ်ကို9000ကျပ်အတီးတီးဈေးကျဆင်းသွားပါတယ်ရန်ကုန်ဈေးကွက်မှာတော့ပြောင်းတပိတ်တာကို1150ကနေ1190ကျပ်ပေါက်ဈေးရှိပြီးတစ်ပတ်အတွင်း50ကျပ်ဈေးကျဆင်းသွားပါတယ်
တရုတ်နိုင်ငံကိုအဓိကတင်ပို့တဲ့ပဲတီစိန်ကတော့ဈေးကျဆင်းနေပါဗျ။နင်းဆက်လန်းကြောင်ကနေတရုတ်နိုင်ငံကိုတင်ပို့မှုရပ်တန့်နေတာကြောင့်ပဲတီစိန်ဈေးကကျဆင်းသွားတာပါ။မန္တလေးကုန်စည်တိုင်းဈေးကွက်မှာဇွန်လ17ရက်နေ့ကပဲတီစိန်အညာ3သိန်းဝန်းတအိတ်ကို35000ကျပ်ကနေ38000ကျပ်ပေါက်ဈေးရှိပြီးတအိတ်ကို1000ကျပ်ကနေ1000ကျပ်အထိဈေးကျဆင်းလာပါဗျ။အခုတင်ဆက်ပေးထားတဲ့တည်နေစည်းလုံးတွေကအချိန်နဲ့အမျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။စီထွက်တည်နေသွင်းအားစုတွေဈေးတက်လာနေတာကို Farmer Times Media ကပြောပြပေးခဲ့တာပါ။အခုတော့ဥရရာသီစီစဉ်ပါပိုဆိုးဝါးပြင်းထန်တဲ့သဘာဝဘေးဒဏ်တွေပိုကြုံနိုင်ရခြေကိုပြောထားပါတယ်။အိန္ဒိယ၊ဂျပန်၊တရုတ်၊တူရကီနဲ့ဥရောပနောက်အမေရိကန်နိုင်ငံတွေမှာအပြည့်အစည်တံပိုးကြီးမားလာတဲ့ရေကြီးရှမ်းမှုတွေအပူလိုင်းတွေနဲ့အခုရင်ဆိုင်နေရပါပြီ။ကဘာအပူချိန်တွေမြင့်တက်လာရင်အခုလိုဆိုးဝါးပြင်းထန်လာတဲ့သဘာဝဘေးဒဏ်တွေနဲ့ပူချုံရမယ်လို့သိပ္ပံပညာရှင်တွေကသတိပေးခဲ့ချိန်မှာပဲအခုလိုစပြင်းထန်လာနေတာပါဥရုရာသီစီစဉ်မှာနားလောင်ပြောပြပေးပါဦးခင်ဗျာ
မြေပြိုတာရေကြီးတာမိုးခေါင်ရေရှားတာစတဲ့သတင်းတွေဟာနေ့စဉ်လိုကြားလာနေရတဲ့သတင်းတွေဖြစ်လာပါတယ်။အိန္ဒိယနိုင်ငံမြို့တော်ဒီလီနဲ့နိုင်ငံမြောက်ဖက်ဆူမာမိုးသည်ချမ်းပြီးတော့ရေကြီးနေတာမှာနယူးဒီလီကဂျမွန်နာမြစ်ရဟာနှစ်ပေါင်း40အတွင်းအမြင့်ဆုံးကိုတက်လာပြီးတော့မြို့ထဲ800လောက်အထိရေဝင်လာတယ်လို့အစိုးရကထုတ်ပြန်ပါတယ်။လာမယ့်ရက်ပိုင်းအတွင်းမိုးသည်ထအောင်မယ်လို့လည်းသက်ဆိုင်ရာကခန့်မှန်းပါတယ်။ရေကြီးရေရှမ်းမှုမြေပြိုမှုတွေကြောင့်အခြေခံအဆောက်အုံတွေနဲ့လန်ဒရာတွေပျက်စီးခဲ့ရပြီးလူသားစင်နဲ့ချီတည်ဆုံးခဲ့ရပြီးပါပြီ။နေကမြောက်ဖျားမှာလဲမိုးတဲထားတဲ့အတွေ့ base river မြစ်ရေရှမ်းပြီးဖျားเจ้าတွင်နဲ့လူနေအိမ်တွေပါရေမြုပ်ကုန်ပါတယ
်။ So as the planet warms, one of the things that changes in the atmosphere
ကဘာပေါ်မှာအပူချိန်တွေမြင့်တက်လာတဲ့အခါလေထုထဲမှာအဓိကပြောင်းလဲလာတာကတော့လေထုအဆိုထိုင်းစားကိုထိန်းထားနိုင်တဲ့အတိုင်းအတာဖြစ်ပါတယ်။ပင်လယ်ရေထုပူနွေးလာတဲ့အခါရေတွေကအငွေ့ပြန်ပြီးလေထုထဲရောက်လာပါတယ်။ဒါကြောင့်ငွေ့ရေဖွင့်မှုလဲပုံများလာပါတယ်။သဘောကတော့မိုးများလာတာဖြစ်ပါတယ်လေထုထဲမှာငွေရည်ဖွဲ့မှုတိတ်များလာတဲ့အခါမိုးသည်ထန်စွာရွာသွန်းတက်ပါတယ်အဲ့လိုမိုးရွာလာပြီဆိုရင်ဆက်ပြီးမိုးများလာမယ်သဘောပ
ါတရုတ်နိုင်ငံတောင်ပိုင်းကပြည်နယ်တချို့မှာမိုးသည်ထန်ပြီးတော့ရေကြီးတာကြောင့်အရေးပေါ်အခြေအနေထုတ်ပြန်ခဲ့ရပြီးပြည်သူတောင်းနဲ့ချီဘေးလွတ်ရာတင်ဆောင်နေရခြင်းစဘာအများဆုံးထွက်ရာတောင်ပိုင်းတခြားပြည်နယ်တချို့မှာတော့ပြင်းထန်တဲ့အပူလိုင်းနဲ့ရင်ဆိုင်နေရပါတယ်ဇူလိုင်လဒုတိယပတ်အတွင်းအပူချိန်က40ဒီဂရီဆဲလ်ဆီယပ်အထိရောက်လာမယ်လို့တရုတ်မိုးလေဝသပညာရှင်တွေကခန့်မှန်းချပါတယ်။ဒါကြောင့်စပါအထွက်နှုန်းနဲ့တည်နံအရေးအတွေ့အပေါ်ထိခိုက်လာနိုင်တယ်လို့ကြွန့်ကျင်သူတွေကခန့်မှန်းပါတယ
်။ Unfortunately, we are on a path to more global warming.
ကမ္ဘာကြီးထပ်ပြီးပူနွေးလာမယ့်လမ်းကြောင်းပေါ်ကျွန်တော်တို့သွားနေတာကတော့စိုးရိမ်စရာပါ။လေထုထဲကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေဆက်ပြီးထုတ်လွတ်နေမယ်ဆိုရင်ကဘာကြီးလဲပူတဲ့ပူလာတော့မှဖြစ်ပါတယ်။ဒါဆိုရင်တော့လေထုထဲမှာရေကိုးရေငွေပမာဏလည်းတိုးလာပြီးမိုးလည်းချက်ပြီးတော့များလာအောင်မှဖြစ်ပါတယ်။ဒါကြောင့်ဖန်လုံအိမ်ထုတ်လွှတ်မှုနဲ့ပတ်သက်ပြီးအပြောင်းလဲမလုပ်သမျှဒီတက်မကဆိုးရွားပြင်းထန်တဲ့အပူလှိုင်းတွေမိုးသည်ထန်မှုတွေကြုံရအောင်မှဖြစ်ပါတယ
်။ဂျပန်နိုင်ငံအနောက်တောင်ပိုင်းမှာလည်းမိုးသည်ထန်မှုကြောင့်ရေကြီးမြေပြေရာကလန်တရာတွေလူနေအိမ်ယာတွေပျက်စီးပြီးလူအသက်တွေပါဆုံးရှုံးနေရတာပါ။ရှမ်းမုကနေ river မြစ်ရေတက်ပြီးတော့လန်တရာတွေလည်းပျက်စီးနေတာကိုဒေသန္တရသတင်းဌာနတွေမှာတွေ့နေရပါတယ်။ဥရောပဖက်မှာတော့အာဖရိကတိုက်ကလိုအပူချိန်မျိုးနဲ့ကြုံတွေ့နေရတယ်လို့သတင်းတွေမှာရေးပါတယ်။အီတလီ၊စပိန်အပါအဝင်ဥရောပနိုင်ငံတချို့မှာနေ့အပူချိန်က40ဒီဂရီဆဲလ်ဆီယပ်ကိုရောက်နေတာပါ။ အရှိအလယ်ပိုင်းနိုင်ငံတွေမှာတော့လက်ရှိအပူချိန်က50ဒီဂရီဆယ်စီယပ်စ်ဝန်းကျင်ကိုရောက်နေပါတယ်။တစ်ချိန်တည်းမှာပဲအမေရိကတိုက်တော်မှာလည်းစံချိန်နဲ့အပူချိန်မြင့်တက်နေတာပါ။အမေရိကန်ပြည်ထောင်စုမှာတော့ဆိုးဝါးပြင်းထန်လာတဲ့ရေကြီးမှုနဲ့အပူချိန်မြင့်တက်မှုတွေတပြိုင်တည်းကြုံနေရပါတယ်။
What's happening now, the increases in temperature that we're seeing, the extreme rainfall that we're seeing, the heat waves that we're seeing, that's not...
အခုလက်ရှိကျွန်တော်တို့မြင်တွေ့နေရတဲ့အပူချိန်မြင့်တက်မှုတွေ၊မိုးသည်ထန်တာတွေ၊အပူလိုင်းတွေဟာ El Niño ကြောင့်ဖြစ်လာတာတော့မဟုတ်ပါဘူး။ငကိုကလေးကဖြစ်ပေါ်လာတဲ့အပူချိန်မြင့်တက်မှုကြောင့်ဖြစ်တယ်လို့ရာသီဥတုကြောင့်လည်းအနည်းငယ်ပါပါတယ်
။နိုင်ငံနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကနေနိုင်ငံအရှေ့ဘက်ကင်ယိုရာမော်ကFlorida ပြည်နယ်အထိပြင်းထန်တဲ့အပူဒဏ်နဲ့ကြုံနေရပါတယ်။အပူချိန်ဟာအမိုးကုန်းကြီးလိုရွေ့ရှားနေပြီးတော့ပိုးပြီးတော့ကျယ်ပြန့်လာနေတယ်လို့ပညာရှင်တွေကပြောပါတယ်။ Arizona ပြည်နယ်မှာဆိုရင်ဒီအပူချိန်က38ဒီဂရီအထိရောက်နေတာသတင်းနံပါတ်ကျော်ထိရောက်လာပါပြီ။1984ခုနှစ်တုန်းကတော့18ရက်ဆက်တိုက်အပူချိန်အမြင့်ဆုံးစံချိန်ကိုရောက်ခဲ့ဖူပါတယ်။ဒီအတော်အတွင်းမှာပဲကုလသမဂ္ဂရဲ့ဥတုရာသီဆိုင်ရာဆွေးနွေးပွဲမှာတော့ကမ္ဘာပူနွေးမှုအမြင့်တက်လာနေတာကိုထိန်ချုပ်နိုင်ရေးတက်ဆိုင်ရာအစိုးရတွေနဲ့ဖလွန်အိမ်တက်ငွေအများဆုံးထုတ်လွှင့်နေတဲ့လုပ်ငန်းကဏ္ဍအားလုံးကိုဖိတ်ခေါ်ထားပါတယ
် Many many times before the phase down of
ဒီငရဲကကျွန်တော်တို့အချိန်ချင်းအခါခါပြောခဲ့တယ်လို့ပါပဲရုပ်ကျင်းလောင်စာထုတ်ယူသုံးစွဲမှုကိုရှော့ချရေးကရှောင်လွဲလို့မရတော့ပါဘူးဒါမဖြစ်မနေဆောင်ရွက်မှရတော့မယ်ကျွန်တော်တို့ရဲ့တာဝန်ဖြစ်လာပါပြီ။ဝယ်လို့အားဘက်ကရောရောင်းလို့အားဘက်ကပါပါဝင်လာအောင်ချင့်ကပ်ပြီးပေါင်းဆက်ဆောင်ရွက်ရမှာဖြစ်ပါတယ်
။ဖလုံအိမ်တန်းငွေထုတ်လို့မကြောင်းကပပုံနေမှုအချိန်တက်လာတာဖြစ်တဲ့အတွက်ကြောင်မီတွေရင်နာနဲ့တဘာဝတန်းငွေတို့လိုရုပ်ကျွင်းလောင်စာထုတ်ယူသုံးစွဲမှုလျှော့ချရေးဝိုင်းဝန်းဆောင်ရွက်လာတာလည်းရှိပါတယ်။ဥရောပဖက်မှာတော့ရုပ်ကျွင်းလောင်စာထုတ်ယူမှုက20ရာခိုင်နှုန်းရှိနေချိန်မှာနေစွမ်းအင်လေစွမ်းအင်စတဲ့ပြန်ပြည့်မြဲစွမ်းအင်ထုတ်ယူသုံးစွဲမှုကပြီးခဲ့တဲ့2022ခုနှစ်ထဲမှာ22.3ရာခိုင်နှုန်းအထိတက်လာပါတယ်။ဖလောင်အင်ဓာတ်ငွေထုတ်လုပ်မှုလျှော့ချရေးဝိုင်းဝန်းဆောင်ရွက်နေပေမဲ့2023ဇူလိုင်လအစောပိုင်းမှာပဲ1880နောက်ပိုင်းစက်မှုခေတ်ဥကာလကမ္ဘာဖြန့်မြအပူချိန်ထက်1.5ဒီဂရီကျော်လွန်ရောက်ရှိလာတယ်လို့အမေရိကန်မိန်တက္ကသိုလ်သိပ္ပံပညာရှင်တွေနဲ့ဥရောပသမဂ္ဂရဲ့ကိုပါနီကပ်စ်ဥတုရာသီစောင့်ကြည့်ရေးဌာနကလက်တလောပြောဆိုထားပါတယ်။ဒီမှာနားပါပ
ါ။ပိုဆိုးရတဲ့သဘာဝဘေးရန်တွေရှေ့မှာကြုံရနိုင်ခြေကိုနှက်လောင်ပြောပြခဲ့တာပါ။အခုလိုပတ်စင်ခဏတွေပြီးမှတော့မကြာခင် VO ရဲ့စီစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ။
အမေရိကန်ပြည်တော်စုဥရောပနဲ့ဂျပန်နိုင်ငံတွေပါဝင်ကမ္ဘာတစ်ဝှမ်းမှာအပူချိန်တွေစံချိန်တင်လောက်အောင်မြင့်တက်နေတာကြောင့်လူတွေတန်းနဲ့ချီပြီးတော့ပြင်းထန်တဲ့အပူဒဏ်ကိုရင်ဆိုင်နေရပါတယ်။အမေရိကန်မှာတော့ကယ်လီဖိုးနီးယားပြည်နယ်ကနေတက်ကဆက်ပြည်နယ်ထိအပူလိုင်းဖြတ်တာနဲ့ကြုံနေရပြီးတော့အပူချိန်ဟာဒီကနေ့စနေနဲ့တနင်္ဂနွေမှာအပူဆုံးဖြစ်မယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ပြင်းထန်တဲ့အပူချိန်ကြောင့်ကျန်းမာရေးအန္တရာယ်တွေဖြစ်ပေါ်နေပြီးတော့လူတွေကလည်းနေပိုင်းမှာအပြင်မထွက်ကြဖို့နဲ့ရေတပ်ခန်းချောက်မှုတွေမဖြစ်အောင်နေကြဖို့တာဝန်ရှိသူတွေကသတိပေးထားပါတယ်။ Arizona ပြည်နယ် Phoenix မြို့မှာဆိုရင်လည်းအပူချိန်ဟာ15ရက်သလိုက်စံချိန်တင်ခဲ့ပြီးတော့တောက်ချာနေကတော့109ဒီဂရီဖာရန်ဟိုက်ထိရှိခဲ့တယ်လို့အမျိုးသားမိုးစလဌာနကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်က Death Valley မှာဆိုရင်လည်းမနက်ဖြန်မှာအပူချိန်ကစံချိန်တင်မြင့်တက်ပြီးတော့130ဒီဂရီအထိပူပြင်းမယ်လို့ခန့်မှန်းနေကြပါတယ်။မြို့တော်ဝါရှင်တန်မှာဆိုရင်လည်းလာမယ့်သတင်းပတ်ကုန်အထိအပူဒဏ်တွေခံစားရမယ်လို့ကြိုတင်ခန့်မှန်းနေကြပါတယ်။တောင်ကိုရီးယားမှာတော့မိုးကြီးရေကြီးပြီးတော့လူပေါင်း20ထပ်မံတည်ဆုံးခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာ3နှစ်ဆက်တိုက်မိုးသည်ထန်စွာရွာသွန်းမှုကြောင့်22ယောက်တည်ဆုံးပြီးတော့14ယောက်ပျောက်ဆုံးနေတယ်လို့တောင်ကိုရီးယားအစိုးရကဒီနေ့ပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံအတွက်လူသားချင်းစာနာတဲ့အကူအညီနဲ့လက်နက်မဟုတ်တဲ့စီးရဲအကူအညီတွေတိုးပေးသွားမယ်လို့တောင်ကိုရီးယားသမ္မတယွန်ဆော့ကယိုကကီမြူမာသမ္မတဗလာဒီမီယာဇယ်လင်စကီနဲ့တွေ့ဆုံစဉ်မှာကတိပြုပြောကြားလိုက်ပါတယ်။ဟဲမာအုပ်ထုပ်တွေကြီးကားအင်ဂျီတွေကိုမနစ်ကထပ်ပိုတိုးပေးသွားမယ်လို့ပူးတွဲသတင်းစာရှင်းလင်းပွဲမှာတောင်ကိုရီးယားသမ္မတယွန်ဆော့ယိုကပြောကြားခဲ့တာပါ။ပြီးခဲ့တဲ့နှစ်ကဒေါ်လာတန်100ပေးခဲ့ပြီးအခုနှစ်မှာတော့ဒေါ်လာတန်150ထိတိုးမြင့်သွားမယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကိုရနိုင်ရေးအခုတော့ VO ရဲ့စနေညပတ်စင်ကဏ္ဍတွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကအလိမ္မာပါ။ရုပ်ပိုင်းဆိုင်ရာနဲ့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bus နဲ့ Tian Wan တို့ဖြစ်ပါတယ်။ကျွန်တော်ကတော့ဒီညအစီအစဉ်မှုဝင်းမမှာ VO ရဲ့အစီအစဉ်တွေကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.